to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ view မြန်မာပိုင်းရဲ့2020ခုမေလ20ရက်ဗုဒ္ဓနေ့ညပိုင်းစီစဉ်နေစတင်နေပါပြီကျွန်တော်အောင်လင်းပါခင်ဗျာ COVID-19 အရေးပေါ်ခြေနေကြောင်း view ရဲ့စီစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်အခုရင်းဆုံးနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်တက်ပြည်မှာမရှိမဖြစ်လိုအပ်ချက်တစ်ခုဖြစ်နိုင်ငံတကာတိုင်ဝမ်ကအာဖရိကတိုင်းနဲ့လက်တွဲဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်အာဖရိကတိုင်းမှာကျန်းမာရေးနဲ့စားနပ်ရိက္ခာဖြန့်ဖြူးရေးစနစ်ခိုင်မာစေဖို့ဗန္ဓယချက်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံတကာရဲ့ပံ့ပိုးမှုတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂတွင်ရေးမှူးချုပ်ကဒီနေ့ပဲပြောလိုက်တာပါဒီသင်ခွဲစောင့်ကြည့်စစ်ဆေးမှုတွေနေဆက်တွေပိတ်ကြတယ်လို့အစီအစဉ်တွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဗိုင်းရပ်စ်ကူးစက်မှုကိုဟန်တားနိုင်အောင်ဒေသတွေမှာပူးပေါင်းဆောင်ရွက်ကြဖို့အာဖရိကနိုင်ငံတွေနဲ့အာဖရိကယူနီယံတို့ကိုလည်းတိုက်တွန်းထားပါတယ်ကယောကအာဖရိကတိုင်းရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုချိန်ချောင်းနေပြီးကာလကြာရှည်တရှိနေတဲ့မငြင်းများမှုငတ်မောခေါင်းပါမှုအားရချွတ်တက်မှုနဲ့ရောဂါဗေဒအန္တရာယ်တွေကြီးထွားလာနိုင်တဲ့အကြောင်းလည်းသတိပေးထားပါတယ်။ COVID-19 ကရောဂါနဲ့ပတ်သက်လို့အမေရိကန်နဲ့အော်စတြေးလျနိုင်ငံတွေကနိုင်ငံရေးကစားနေရဆိုပြီးတရုတ်နိုင်ငံကဝေဖန်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့မှုဈေးမြင့်တဲ့တုံ့ပြန်မှုတွေပေါ်လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့အော်စတြေးလျနိုင်ငံကဦးဆောင်တိုက်တွန်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းကမ္ဘာတဝန်းကာယရောဂါပြန့်နှံ့မှုတွေတရုတ်နိုင်ငံကိုအပြစ်ဖို့ထားတာပါကာယရောဂါကိုတုံ့ပြန်ဆောင်ရမှာကမ္ဘာကျန်းမာရေးဖွဲ့ WHO ရဲ့ဆောင်ရွက်ချက်တွေကိုတရားလွတ်လပ်တဲ့အပြစ်ဝပြန်လည်သုံးသပ်မှုတွေလုပ်ဖို့မနေ့ကဆုံးဖြတ်ချက်ချခဲ့တဲ့ပုံမှာတော့အော်စတြေးလျနိုင်ငံချန်ဝင်ကြီးမေးစပိန်ကကြိုဆိုပါတယ်ဆုံးဖြတ်ချက်ကိုတော့ WHO ကျန်းမာရေးညီလာခံမှာဖော်ဝင်နိုင်ငံနေနဲ့ဥရောပသမဂ္ဂ EU တို့ကတင်သွင်းခဲ့ကြတာပါဒီချက်လွတ်လပ်တဲ့စုံစမ်းမှုတွေလုံးမဲ့ဆုံးဖြတ်ချက်ချလိုက်တဲ့အတွက်နိုင်ငံတကာအသံဝင်ရဲ့အောင်မြင်မှုဖြစ်နေလေအော်စတြေးလျနိုင်ငံချန်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ပြည်နိုင်ငံချန်ရေးဝန်ကြီးဌာနပြောဝင်ရဂျော်လီချာကတော့ကံရောဂါနဲ့ပတ်သက်လို့အပြည့်အဝသုံးသပ်မှုတွေကို WHO ကဦးဆောင်ပြီးဘယ်လိုက်မှုခင်းခင်းနဲ့ကြွေးကြင်မှုရှိရှိဆောင်ရွက်မယ်ဆိုရင်ပြည်နိုင်ငံကအားပေးဖို့အမြဲအသင့်ရှိနေတဲ့အကြောင်းမနေ့ကပဲပြောဆိုခဲ့ပါအမေရိကန်သမ္မတထရန့်ကတော့ WHO ကတရုတ်နိုင်ငံပြန်လိုက်ပြီးကာကွယ်ပေးနေတဲ့ဖွဲ့စည်းချက်နဲ့ဆွဆွဲထားပါတယ် WHO ရဲ့သုံးသပ်စစ်ဆေးမှုတွေဘယ်ချိန်ဆမယ်ဆိုတာရဲ့တိကျမတတ်မှတ်ရသေးမယ်တရုတ်နိုင်ငံကတော့ကာယရောဂါဆုံးသပ်မှာစတင်မှုပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ရမှာငှက်ချားပျောက်စေးရဲ့ထိရောက်မှုနဲ့ပတ်သက်လို့အထောက်အထားခံရမှာမရှိသေးပေမဲ့အမေရိကန်သမ္မတထရန့်ကတော့အသုံးပြုဖို့ဆက်လက်တိုက်တွန်းနေပါတယ်ဟိုက်ဒရိုကလိုရိုကွင်းငှက်ချားစေးတောက်နေတာတဲ့နပလောက်ရှိနေပြီလို့ပြောထားတဲ့သမ္မတထရန့်ကတော့သူဆုံးဖြတ်ချက်နဲ့ပတ်သက်လို့မနေ့ကပဲအခိုင်အမာထပ်မံပြောဆိုလိုက်တယ်လို့ကိုရိုနာဗိုင်းရပ်စ်တွေမပြားစေးအသုံးပြုရမှာနောက်ဆက်တွဲဆွေးနွေးတွေနဲ့ပတ်သက်လို့ဖော်ပြထားတဲ့လေ့လာချက်တစ်ခုကိုလည်းဝေဖန်ခဲ့ပါတယ်
If you look at the one survey, the only bad survey, they were giving it to people that were in very bad shape.
ဆိုကြရင်လည်းပတ်သက်လို့ဖော်ပြထားတဲ့စတင်တစ်ခုကိုကြည့်မယ်ဆိုရင်ကျန်းမာရေးအခြေအနေဆိုးနေတဲ့လူတွေအသက်အရွယ်အိုမင်းနေပြီးဒီကနေ့လူနာတွေကိုငှက်ပြားစီးပေးရတွေ့ရပြီးဒါသူ့ကိုစန့်ကျင်တဲ့လူတွေရဲ့အမြင်တွေကိုသာထင်ရနေတယ်ဆိုပြီးမနေ့ကပဲဒိန်းတော်တွေကိုသမတ်ထရန့်ပြောလိုက်တာပါကိုရိုနာဗိုင်းရပ်စ်တစ်ဖြစ်မှာငှက်ပြားစီးရဘလောက်ထိထိရောက်မှုရှိရဆိုတော့တိတိကျကျမသိရသေးပေမဲ့ဒီစိတ်ကြောင့်ကြီးမားတဲ့ဘေးတွေဆိုးရွားအထူးသဖြင့်နှလုံးနဲ့ပတ်သက်လို့ထိခိုက်နေတဲ့အန္တရာယ်ရှိနေပါတယ်။ချိန်နဲ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကရပ်တည်နေတယ်ဆိုတော့ဆွဆွဲချင်းနဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကိုအမေရိကန်ကပေးရနေတဲ့ရန်ပုံငွေတွေကိုအပြစ်ဒဏ်ဖြတ်ပစ်ဖို့လဲသမ္မတထရန့်ကထပ်မံတိုက်တွန်းနေတာပါ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်လို့ဒီသတင်းသာဆော့ဘိုင်းကအားတက်စရာမျှော်လင့်ချက်တွေအခုအခါတဖြည်းဖြည်းပြန်လည်မင်းမင်လာနေချိန်မှာပဲအရှတ်တလောကဆွေးရှည်ရဈေးကိုဒီမှာဒီကနေ့အတက်ကြရင်းနဲ့ဂျုံရရပါတယ်။ဂျပန်နိုင်ငံကနီကဲအညွန်ငင်းကတော့162မှတ်နီးပါးနဲ့3,800ခန်းလုံးဈေးတက်ပြီးအော်စတြေးလျနိုင်ငံက S&P ASX အညွန်ငင်းတောင်ကိုရီးယား KOSPI အညွန်ငင်းနဲ့ထိုင်ဝမ် TSEC တို့ကလည်းမွန်လွဲပိုင်းနောက်ပိုင်းအယောင်းဝယ်လုပ်ရမှာ3,400ခန်းလုံးလောက်ဈေးတက်ခဲ့ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 683ညဘိုင်းဒိုမီတာ32 kHz 938ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ဟုတ်တယ်ခုနှစ်ညအတွက်နိုင်ငံတကာသတင်းတွေကိုကျွန်မစုမြတ်မွန်ကဆက်ပြီးတင်ပြပါမယ် မြန်မာနိုင်ငံမှာ COVID-19 ရောဂါအတည်ပြုလူနာဒီကနေ့မနေ့အထိ193ယောက်ရှိပါတယ်။အင်္ဂါနေ့ညတော့ကရန်ကုန်အမျိုးသားကျန်းမာရေးတပ်ခွဲဌာနမှဒုတိယတုပ်အဖြစ်တပ်ခွဲနမူနာ385ခုစစ်ဆေးခဲ့တဲ့အထက်မှာပိုးကူသူနောက်ထပ်တရားမှမရှိဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့9နာရီထုတ်ပြန်ချက်မှာပြောထားပါတယ်။မနေ့ကရန်ကုန်အမျိုးသားကျန်းမာရေးတပ်ခွဲဌာနနဲ့စေတုဒေသနာဦးစီးဌာနတို့မှစုစုပေါင်းတပ်ခွဲနမူနာ918ခုကိုစစ်ဆေးခဲ့တာမှာအတည်ပြုလူနာ2ယောက်ကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီ2ယောက်လုံးကတော့ RF ဆော်ဘွားများပြည်ထောင်စု UAE ကနေပြန်လာကြတဲ့အမျိုးသမီးတွေဖြစ်ကြပါတယ်။အခုရက်ပိုင်းနဲ့အတွင်းအတည်ပြုလူနာတဲ့တွေထဲမှာမလေးရှားကနေပြန်လာကြသူတချို့လည်းပါပါတယ်။COVID-19 တပ်ခွဲအတည်ပြုလူနာဟောင်းတွေထဲမှာယောဂါပိုကင်းစင်သွားသူစုစုပေါင်းကတော့104ယောက်ရှိပြီးတော့သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေကအင်ဒိုနီးရှားနိုင်ငံမှာတော့ပုံထုံးနဲ့မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူတရက်ထဲအများဆုံး693ယောက်စစ်ဆေးတွေ့ရှိကြောင်းအင်ဒိုနီးရှား COVID-19 လုံခြုံရေးအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြပါရယ်အင်ဒိုနီးရှားမှာပိုးကူးသူလူနာ2000နီးပါးနဲ့သေဆုံးသူ21ယောက်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူက1242ယောက်အနည်းဆုံးရှိနေပါပြီဖိလစ်ပိုင်နိုင်ငံမှာလည်းသတင်းပတ်ကျော်အတွင်းမှာလူနာသစ်တွေတိုးလာနေတာမှာဒီကနေ့မှာတော့တရက်ထဲကိုအများဆုံး296ယောက်စစ်ဆေးတွေ့ရှိပါရယ်နောက်ထပ်သေဆုံးသူ9ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း850နီးပါးရှိပါရယ်ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးကနိုင်ငံတွင်ဒုတိယအကြော့ပိုးကူးဆက်ပြန့်နှံ့နေပြီလို့လွှတ်တော်ကဒီကနေ့ပဲတင်ပြခဲ့ပါတယ်။တခါမလေးရှားနိုင်ငံမှာလည်းဒီနေ့လူနာသစ်30ယောက်တိုးလာတဲ့အတွက်လူနာစုစုပေါင်း2009ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးဆက်လူနာ3000ကျော်နဲ့သေဆုံးသူ56ယောက်ထက်မနည်းရှိတဲ့ထိုင်းနိုင်ငံမှာတော့ COVID-19 ရောဂါကာကွယ်ဆေးကိုချူလာလောင်ကုန်းတက္ကသိုလ်ဆေးသိပ်ပန်ဌာနမှကျွတ်တွေနဲ့စမ်းသပ်တာအောင်မြင်တဲ့အတွက်တနည်းအတွင်းမှာကာကွယ်ဆေးထုတ်လုပ်နိုင်မယ်လို့မျှော်မှန်းရတဲ့အကြောင်းထိုင်းအစင်းမြင့်တာဝန်ရှိသူတယောက်ကဒီကနေ့ပြောပါရယ် mRNA လို့နာမည်ပေးထားတဲ့အဲ့ဒီကာကွယ်ဆေးကိုနောက်တစ်ပတ်မှာမြောက်တွင်နဲ့စမ်းသပ်မယ်လို့ COVID-19 ရောဂါဆိုင်ရာအစိုးရတာဝန်ရှိသူတယောက်ကပြောထားပါရယ်အင်အားဖြင့်အဖန်ဆိုင်ကလုံးမွန်တိုင်းကြီးဟာဒီကနေ့မွန်လဲပိုင်းမှာပဲအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကံရိုးတန်းဒေသကိုစတင်ဝင်ရောက်တိုက်ခတ်ပါရယ်မုန်တိုင်းကြောင့်ဒေသရင်းကလူပေါင်း 1.6 တန်းကျော်ကိုလည်းကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ပေးထားရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းဆောင်ရွက်မှုတွေအတွက်ပို့ပြီးတော့အခက်အခဲတွေ့နေပါရယ်ဟာရီကိန်းမုန်တိုင်းပြင်းအားအဆင့်3နဲ့ညီများတဲ့အမ်ဖန်မုန်တိုင်းဟာလက်ရှိမှာတနအီကို105မိုင်နှုန်းနဲ့လေပြင်းတွေတိုက်ခတ်နေပါတယ်။ကုန်းတွင်ပိုင်း15မိုင်လောက်အထိကိုပင်လယ်ရေတွေဝင်လာနိုင်တယ်လို့ရေကြီးရေလျှပ်မှုတွေအများကြီးကြုံရတဲ့ကလကတာအပါအဝင်လူထုတတ်တဲ့အိန္ဒိယကုန်းတွင်ပိုင်းကမြို့ကြီးတွေအထိကိုပင်လယ်ရေတွေဝင်ရောက်လာနိုင်တယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်။ဗဟိုချမ်းမကတော့ကမ္ဘာအကြီးဆုံးလမှုရောရှိရာစန္ဒာပန်ကိုဖြတ်သွားမယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။အင်မတန်အင်အားဖြင့်တဲ့ဒီမုန်တိုင်းရဲ့အရှိန်ကြောင့်ဒီကနေ့နဲ့နောက်ဖက်မှာစကိုင်းတိုင်းဒေသကြီးအထက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာတနအီကိုလေတိုင်နှုန်းမိုင်30ကနေ35မိုင်အထိနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးနဲ့အေယာဝတီတိုင်းဒေသကြီးတို့မှာတနအီကို25မိုင်ကနေမိုင်30အထိလေတိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ဘင်္ဂလားပင်လယ်အော်ထဲမှာစူပါအမ်ဖန်ဆိုင်ကလုန်းမုန်တိုင်းကြီးတိုက်ခတ်နေတာကြောင့်ရေကြီးရေလျှံနိုင်တဲ့ကျွန်းပေါ်ကရိုဟင်ဂျာဒုက္ခသည်ရာနဲ့ချီကိုဘင်္ဂလားဒေ့ရှ်အစိုးရကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုထားထားတဲ့ပါဆန်ဂျာကျွန်းစီရွေးရှားဝင်ရောက်လာမယ်လို့ခန့်မှန်းရတဲ့အတွက်စခန်းတွေဒုက္ခသည်တွေကိုမုန်တိုင်းခိုလုံရေးစင်တာတွေမှာရွှေ့ပြောင်းနေရာချထားပေးနေတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကုလသမဂ္ဂအစိုးရအတောင်ဝင်ရှိသူတယောက်ကပြောပါရယ်ပါဆန်ဂျာကျွန်းပေါ်ကဒုက္ခသည်တွေကိုတော့ Cox's Bazaar မှာရှိတဲ့ပင်မဒုက္ခသည်စခန်းတွေထဲမှာပြောင်းရွှေ့နေရာချပေးဖို့ကုလသမဂ္ဂကတိုက်တွန်းထားပါရယ်ဒုက္ခသည်စခန်းထဲမှာအန်ဖာမုန်တိုင်းတန်အဆိုးဆုံးတန်ရှင်းဆိုင်နိုင်ရချေနေတယ်လို့ခန့်မှန်းထားပြီးမြေမုန်တိုင်းအန်ဒီယာတရီပေးချက်ကိုတော့ဆိုးဝါးပြင်းထန်မှုအဆင့်6ကနေအဆင့်9အထိတိုးမြှင့်တက်မှတ်ထားပါရယ်ဒုက္ခတဲ့စခန်းထဲမှာမိုးတီးထန်ပြီးလေပြင်းမှာတိုက်ခတ်နေတဲ့အတွက်အင်ဂျင်မထွက်ကြဖို့တပ်ဆိုင်ရာကအနေအထားပေးချက်တွေကိုထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းကြောင့်ကာယောဂါကာကွယ်တာစီဆောင်ရွက်ချက်တွေနှောင့်နှေးသွားနိုင်တယ်လို့လူမှုကူညီရေးဝန်ထမ်းတွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့အဲ့ဒီဒုက္ခတွေကိုစီးစစ်ပြီးပြန်လည်လက်ခံဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းကနေသတင်းဆောင်ပါတွေကိုတင်ဆက်ပါမယ်ရှင်။
安潘山中蒙台哈，今年年里都来过了嘛。公墩班我十点文要那边，蒙台部公墩班我下单毕业了嘛。论论阿刚呢，蒙台新干的，阿要加多少倍设备没？公墩班蒙台比十来地区内内的电工电表吧没？这种没做吧？热龙阿公的山龙蒙台安潘哈，穆拉嘎卡曼查的兰州的，印第安人啊，然后宾格拉几年的宾格拉的人啊，加干的，今年年里白嘛，干结果三点文要内地路，穆里沃达的斯拉贝达，人家穆乌兹查那个，人家也穆就，到达乔穆乌个 VOA 股标牌的。
我讲的是台湾啊，等那年咯，刚好三月份的，我呢，都那一个这个那个三月份的，我那不是我这干了真的。因为
Cyclone Mountain Ampan ha, Dila Sishian Nega, Super Cyclone Mountain Senti, Din Amite Kayaga, Din Yanni Baimaro, Akong and Mountain Single, Pionle Lara, Chibare, Mountainga Petra Dore, Din Dai Dujo, Yamadi and Nam, Muyashi Nandalu, Yakan Kanyu Dane, Ganon Pinle Bima, Muda Libian, Takai Nanjone, Muda Libian, Takai Chima, Lita no Lisa Namaiti, Shinanjong, Dota Jumu Uga, Sepio Bade.我的里边家乡嘛，是开那没有这么的大人嘛。三一年哈，设备个十七倍的新内装开门查的咯，没得马贵，没得那大人高端的小马嘞。我的里边家乡南边，里边农哈，在那里都是阿妈家的买礼些。三一年哈，十倍个的设备的新内装开门查吧的。安邦蒙台哈，公墩班蒙台一片嘞，印度亚、宾格拉迪什人啊，对，十来片大马片的路，蒙台一线将嘞，是开苗班亲，是开个亲，啥嘞地大瑞嘛，你要管毛巾奶奶叫，没丢人嘞，这样这边一地大瑞个，这里差不路啊将嘞，无论我打嘞是哪边的，你家母乌兹查那个突变查吧嘞，这种毛躁吧，像个苗家的天被捕了，批吧嘞。
阿高的三个龙蒙台将。平拉丁奈安如人家都看的是干嘛？母鸡没表奶奶亲你细路，都看的为所以你家也将表表爸妹，就那个说他吧。俺那时一转，边唱中路苏瑞，俺分三个龙母奶哈，阿公没拉那时一年里边，平拉丁奈安的沙田文窑那边。阿古尼瑞卢安尼耶高菩萨开眼界个，如人家多加的时间瑞嘛，阿亲你不收了嘛，已经没表母鱼细了嘛，所以你家爸的。平拉丁阿苏亚内古拉德玛嘎佩斯的球，蒙奈特里比加突变的路，高不萨克亚内嘎，罗伊加多卡德斯干西耶尼亚瑞马，但切萨莱兰特里比亚伊勒路上的耶路，巴鲁卡里多卡德斯干阿乌伊斯兰嘎表瓦的。
OK 吧，比利们呢要发的球，穆勒阿亚表瓦的，这球多卡德斯干嘛是伊？哎，野鸡啊喽，那没球啊喽，新的还喽是比较嘛，多搞的呀。这个哎呀，新鲜吧，本身的啦，我这样玩的跟你。啊，我今年要在那里那边嘛，蒙山在这那呢，属于叫一路啊喽，路人家教你的，我这样玩的。
雷平带着摩德亚将，高不萨克亚尼马西罗人家都卡的斯干东来将嘛，这球个所以也爱请你西将，孤独不让都卡的斯干个乌毛毛个表白的。安尼西耶尼亚瑞加尼下伊尼亚水装备部队嘞，古尼普瑞加橄榄塔耶罗乌毛毛啊表白嘞，伊尼亚穆斯拉他那看蛮只嘛，蒙台地下塞比加尼十七倍体在内内罗破表他白嘞， ပြည်နယ်နောက်ပိုင်းလူကြီးသုံးသိန်းကျော်လောက်ကိုနေရာရွှေ့ပြောင်းပြီးဖြစ်ပေမဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေပေါ်မှာတော့မနှက်ပြန်အခြေအနေပေါ်မူတည်ပြီးအကူအညီတွေရနိုင်မယ်လို့ဒုက္ခသည်တွေကပြောပါတယ်ရိုဟင်ဂျာအသုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံဖို့သဘောတူထားပေမဲ့အခုကပ်ပြီးအခြေအနေအကြောင်းနေရာပြောင်းရေးအစီအစဉ်တွေယာယီရန်သားထားရပါတယ်မကြသေးခင်ကလည်းဒုက္ခသည်စခန်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်ခံရသူဒုက္ခသည်တဦးရှိရလို့တက်ခွဲဖြေထွက်ထားပါတယ်ကျွန်တော်စောထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်
အခုရပိုင်းတွင်မှာမိုးရွာသွန်းမှုတွေရှိနေတာကြောင့်ရခိုင်မြောက်ပိုင်းကဆစ်ချောင်းစခန်းတွေမှာနေထိုင်ကြတဲ့ဆစ်ချောင်းတွေရဲ့ရှင်နေတွေကိုပြောပြပေးရှင်းပါတယ်ကျွန်တော်တက်နိုင်ပါအခုနိုင်ပိုင်းတွင်မှာအင်အားပြင်းထန်တဲ့ I5 ဆိုင်ကလုန်းမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ထေးကနေကုန်းတွင်းပိုင်းကိုဝင်ရောက်လာတာမို့ရခိုင်မြောက်ပိုင်းကကမ်းရိုးတန်းတစ်လျှောက်မှာမိုးတဲလေကြပြီးမိုးသေးထန်ကိုရှိနေပါတယ်ပြီးခဲ့တဲ့ရပိုင်းတွင်မှာလည်းရခိုင်မြောက်ပိုင်းမှာမိုးရွာသွန်းတာတွေလေပြင်းတိုက်တာတွေရှိနေတာကြောင့်ဆစ်ချောင်းစခန်းတချို့မှာဆစ်ချောင်းတွေအနေနဲ့နေထိုင်ဖို့ခက်ခဲနေကြရတယ်လို့ဆစ်ချောင်းတွေကပြောဆိုကြပါတယ်လူကြီးထောင်ကျော်နေထိုင်တဲ့ကြောက်တော်မြို့နယ်ကညောင်ဆောင်ဆစ်ချောင်းစခန်းမှာမိုးမရွာခင်ကလေးကတော့ဆောက်လောက်နေပေမဲ့လည်းအဆောင်တွေမှာမိုးလောက်တာရှိပြီးကားတွေမရှိသေးသလိုရောက်တည့်ရဲ့မိုးရွာသွန်းတာကြောင့်ဆစ်ဆောင်တွေနေဖို့ခက်ခဲနေတယ်လို့ဆစ်ဆောင်စခန်းတာဝန်ခံကိုခန့်ညိုးအောင်ကပြောပါတယ်
။ဟိုအကြီးကတော့ကျွန်တော်တို့ဒီမိုးရွာလာတာနဲ့အကြီးကခက်ခဲတာတော့နေရာထိုင်ရတာပေါ့အဲရတာရှင်းမပြဘူး။ဟိုဟာတချို့ကလေးတွေနဲ့ဟိုဟာရှိတဲ့မိသားစုတွေဆိုရင်ဟိုဟာကလေးတွေကိုတခြားအိမ်တွေကိုပြောင်းပြီးတော့ဒီအဲရတာတွေရှိတယ်။သူတို့အဲ့ဒီဒီကျွန်တော်တို့ပေးထားတဲ့အဆောင်ကားလေးဒီအကာအမိုးပဲလုံတော့အကာမလို့ကာမရှိတော့ပို့ပြီးတော့ခက်ခဲဖြစ်တာပေါ့။အဲ့ဒါကြောင့်သူတို့ကဒီညဘက်ဆိုရင်ဒီမှာမိသားစုတွေအခြားဒီအကာအမိုးတွေရှိတဲ့အိမ်တွေမှာဒီဝင်ပြီးတော့ဒီအစုလိုက်ဒီအိုက်နေရတဲ့အနေထားရှိရ
တယ်။ဒါအပြင်ညေကုံမြို့နယ်အတွင်းမှာရှိတဲ့စင်းကြီးဆေးချောင်စခန်း၊ကိုင်းကြီးဆေးချောင်စခန်းနဲ့တခြားဆေးချောင်စခန်းတွေမှာလည်းမိုးရွာတာတခုတည်းမဟုတ်ဘဲလေရင်းတွေပါတိုက်ခတ်နေတာကြောင့်ရှိတဲ့တေးတွေကိုကျွတ်တုပ်ပြီးတော့ဖြစ်သလိုနေထိုင်နေရတယ်လို့ကိုင်းကြီးဆေးချောင်စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
။လေတိုက်တယ်မိုးလေးရွာနေတော့ဒီဆေးချောင်စခန်းလိုကနေရတာလုံးဝမဖြစ်ဘူးဗျ။ဆေးချောင်စခန်းကဟိုတာပိုလိုက်တာတာပိုလိုက်မိုးဆိုတော့အောက်ကရေဆိုတာတော့ဒီလေတိုက်ရင်ဟွာဟွာဟွာသွားတာလို့ရှိတယ်အခုလက်ရှိကတော့ကျွန်တော်တို့ကဟိုစိုးတွေနဲ့တုတ်ပြီးနေဗျာအခုစိုးတွေနဲ့တုတ်ထားတယ်ဗျာအဲ့ရတာတော့အဆင်မပြေဘူးဗျာကလေးတွေရောတဲကြီးတွေရောလည်းဖြစ်တယ်လို့နေနေရတယ်ဗျာအခုကအဲကျွန်တော်တို့ကတော့စဉ်းစားတာကတော့အင်းတွေပါတယ်မိုးခုမဲ့အင်းတွေတော့ဆောက်နေတယ်ဗျာဒါမဲ့ဘာကြဲကမရှိဘူးကျွန်တော်တို့လုံးဝအဆင်မပြေဘူးဗျာ
လက်ရှိရှိမှာဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့အလွန်အကောင်တဲ့ဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပေမဲ့ကမ်းရိုးတန်းဒေသဖြစ်တဲ့ရခိုင်နောက်ပိုင်းကိုလည်းရိုက်ခတ်မှုရှိမယ်လို့မြန်မာနိုင်ငံမုစလာကထုတ်ပြန်ထားပါတယ်လက်ရှိရှိဒီရခိုင်နောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လိုင်းတွေလည်းထပ်တောက်ထားသလိုကိုဗစ် -19 ရောဂါဖြစ်ပေါ်နေခြင်းဖြစ်တာကြောင့်ရခိုင်နောက်ပိုင်းမှာရှိတဲ့ဆေးချောင်စခန်းတွေမှာမုန်တိုင်းနဲ့ပတ်သက်ပြီးတိုတင်လှုပ်ဆောင်ဖို့ခက်ခဲနေတယ်လို့ရခိုင်ပြည်နယ်တဘာဝသေးရန်ကြီးစီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိဦးရင်မှုကပြောပါတယ်
ဒီလောလောဆယ်လက်တလောကဒီ covid 19နဲ့ပတ်သက်တဲ့ရောဂါလည်းရှိနေတယ်။နောက်ပြီးတော့ဒီခုမုန်တိုင်းဝေးအန္တရာယ်လည်းရှိလာကြဆိုတော့ယခင်ကတော့ကျွန်တော်တို့ကတော့သင်တန်းလို့ပါလို့ watch out တော့လုပ်ပြီးတော့တကယ်တမ်းစီမံချက်တွေရေးဆွဲတာတွေပါဒီနေ့တော့လုပ်ခဲ့တာပေါ့။ဒီနေ့အနေထားမှာတော့နေမြေဆင်းပြီးတော့ဒါတွေကို awareness training ဒီပြည်သူအသိပညာပေးဆောင်ရွက်တဲ့ဒီမုန်တိုင်းကာလကုတ်တွေတောင်မှဒီအဝါရောင်လိမ်မော်ရောင်ညောင်ညိုရောင်ဆိုင်ရောင်ဆိုတဲ့ဒီရောင်တွေတောင်မှပြည်သူဒီဘုံမလွယ်ဘူးလေ။တပည့်ကတမျိုးထားပြီးတော့ယောဂါတမျိုးဆိုတော့အခက်အခဲတော့ရှိနေမယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်ဗျာကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်တော့ဆောင်ရွက်ပေးရမှာပေါ့။ဆောင်ရွက်ပေးဖို့တာဝန်လည်းရှိတာပေါ့နော်။
ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့ဆစ်ချောင်းဥယျာဟာတသိန်း6000ကျော်အထိရှိလာတယ်လို့ဆစ်ချောင်းတွေကိုစီရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီယွန် REC ကထုတ်ပြန်ထားပြီးအစိုးရရဲ့စီရင်မှာတော့ဧပြီလ27ရက်နေ့အထိဆစ်ချောင်းဥယျာ9000လောက်သာရှိနေတာပါရခိုင်ပြည်နယ်တွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေလည်းပြင်းထန်နေသလိုတိုက်ပွဲတွေကြောင့်ဆစ်ချောင်းစခန်းတွေကိုရောက်ရှိနေကြတဲ့စီဗစ်ဒုက္ခသည်တွေကတော့စောဝနေရေးအတွက်စိုးရင်ရသလိုလက်ရှိဝင်ရောက်ဖို့ရှိနေတဲ့အပြင် I5 ဆိုင်ကလုန်းမုန်တိုင်းကိုလည်းစိုးရင်နေကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေတင်ပြပေးပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင် ရန်ကုန်တိုင်းအတွင်းကကိုဗစ်ရောဂါရှိလူနာတွေနဲ့အနီးကထိတွေ့မှုရှိသူတွေကိုကွင်းဆင်းရှာဖွေတာမြို့နယ်၅မြို့နယ်မှာဆောင်ရွက်ခဲ့ပြီးဖြစ်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မဆူဆူပါ ကိုဗစ်ရောဂါရှိသူတွေနဲ့အနီးကထိတွေ့မှုရှိမှရှိကွင်းဆင်းရှာဖွေတဲ့လုပ်ငန်းကိုတိုင်းစိုးရတာဝန်ရှိသူတွေနဲ့ကျန်းမာရေးဌာနတို့ပူးပေါင်းပြီးဒူးဒူးချာမှာဆောင်ရွက်နေတာအင်းစိန်လိုင်သာယာတာမွေနဲ့ဗဟန်အပါဝင်တောင်းကလာပါမြို့နယ်တို့မှာစစ်ဆေးခဲ့တာဖြစ်ပါတယ်။ပိုးရွေးလူနာကိုအထိရှိထားတဲ့ဗဟန်မြို့နယ်မှာတော့မနေ့ကမေလ၁၉ရက်နေ့တုန်းကလော်ဒေါင်းချထားတဲ့နေရာအပါဝင်အဲ ီကိုပြောပါရယ
်လောကောင်းချားရဲ့ပေါင်းဝင်ခြင်းနဲ့လမ်းဉာဏ်တွေပေါ့သူတို့ကိုဘယ်လိုလျောက်အပူတိုင်းဆက်ပြီးနဲ့တိုင်းတာပြီးတော့ကျမ်းမာရေးနေပြောမှာယောဂရှာဖွေမှုလုပ်ငန်းတွေသူတို့လုပ်တာပေါ့အချိန်တွေကပွင့်လင်းပြောမယ်ဆိုတော့ကောင်းတယ်မရှိဘူးကိုတို့ဒီမှာအာလူတော်ဘူတိုင်းကိရိယာဆက်ဟိုရင်ပေါ်မှာတက်ပြီးတော့တေချာဖြစ်ဖြစ်တဲ့အချိန်မှာလည်းခုနအပူချိန်နဲ့ပတ်သက်ပြီးတော့လည်းပြဿနာမရှိဘူး။ဒီနေ့ကပြောမယ်ဆိုတော့ကွယ်ယောဂလက္ခဏာရှိတာတွေမတွေ့ခဲ့ရဘူးပေါ့
။တခွဲအတီပြူလူနာ14ဦးအထိရှိထားတဲ့တောင်ကလာပါမြို့နယ်မှာလည်းကျမ်းမာရေးဆစ်ဆစ်ပြီးပိုးတွေ့လူနာနဲ့ထိတွေ့မှုရှိမရှိစုံစမ်းတာကိုမနေ့တုန်းကဆောင်ရွက်ခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးမုံမြင့်ကအခုလိုပြောပါတယ်။
အဖွဲ့ချက်ပေါ်ကျွန်တော်တို့ခွဲပြီးတော့စစ်တာမှာတော့ဘာမှတော့မတွေ့ဘူး။တွေ့ရင်လည်းစင်တဲ့ပိုးကိုလည်းကျွန်တော်တို့သူနာပြုကားတို့ဘာလို့လဲစီစဉ်တာလဲမနေ့ကတော့မတွေ့ရဘူးတမ်းနော်ကျန်ဂျီယိုတို့တခြားပရာဟိတအဖွဲ့တွေနဲ့ကျွန်တော်တို့အုပ်ချုပ်ရေးနဲ့စံမှန်နဲ့ဦးစီးပြီးတော့နေရောညောင်းရောကျွန်တော်တို့ကတော့ဒီပတိမလွတ်ပဲနဲ့လုပ်နေတယ
်။ဗဟန်းနဲ့တောင်းကလာပါမြို့နယ်မှာတော့ကွင်းစစ်ဆစ်ပြီးတဲ့နောက်ကိုဗစ်တန်တရားနဲ့စီးရုံလွှဲခဲ့ရသူမရှိသလိုအသွားလာကန့်သတ်ခံရသူတွေလည်းမရှိခဲ့ပါဘူး။တနင်္ဂနွေလုံးအတိုင်းအတာနဲ့ဆိုကိုဗစ်လူနာအများဆုံးတွေ့ရှိခဲ့တဲ့အင်းစိန်မြို့နယ်မှာတော့ပိုးရိပ်လူနာ43ဦးအထိရှိထားပြီးကွင်းစစ်ရှာဖွေတဲ့လုပ်ငန်းကိုအဲ့ဒီမြို့နယ်မှာပထမဆုံးစတင်ဆောင်ရွက်ခဲ့တာပါ။ယောဂတန်တရားနဲ့ဆေးရုံလွှဲခဲ့ရသူ3ဦးအပါအဝင်သတ်မှတ်ထားတဲ့နေရာမှာအသွားအလာကန့်သတ်ခံရမဲ့သူကတော့16ဦးအထိရှိခဲ့ပါတယ်။အဲ့ဒီလိုကွင်းစင်းရှာဖွေပြီးကျန်းမာရေးစစ်ဆေးပေးနေတာဟာကိုဗစ်ရောဂါကာကွယ်ထိန်းချုပ်တဲ့နေရာမှာထိရောက်မှုရှိခဲ့တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။ဆိုင်ယုံလုတာအများဆုံးနေထိုင်တဲ့လိုင်တရာမြို့နယ်မှာလည်းတခွဲအတီပြူလူနာ9ဦးအထိရှိထားပြီးကွင်းစင်းရှာဖွေတဲ့လုပ်ငန်းကိုဆောင်ရွက်ပြီးချိန်မှာတော့ဖြီးသွားရာဇဝင်ရှိထားပြီးယောဂဘူရှိသူနဲ့အနီးကပ်ထိတွေ့ခဲ့သူ6ဦးကိုဆေးရုံပို့ခဲ့ပြီးတော့တခွဲနမူနာရယူစစ်ဆေးခဲ့တယ်လို့သိရပါတယ်။ကိုဗစ်တခွဲအတီပြူလူနာ10ဦးအထိရှိထားတဲ့တာမွေမြို့နယ်မှာတော့ကွင်းစင်းစစ်ဆေးပြီးတဲ့နောက်ဆေးရုံလွှဲခဲ့ရသူ4ဦးနဲ့သတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်ရမယ့်သူ4ဦးစုစုပေါင်း10ဦးအထိတွေ့ရှိခဲ့ပါတယ်။သာမဲမေလာ23ရက်နေ့မှာတော့ပူရီလူနာ16ဦးထိရှိထားတဲ့မရန်ကုန်မြို့နယ်မှာကွင်းစင်းရှာဖွေပြီးကျန်းမာရေးစစ်ဆေးတဲ့လုပ်ငန်းကိုဆောင်ရွက်သွားမယ်လို့သိရပါဗျ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာပေါင်း193ဦးအထိရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ104ဦးအထိရှိထားပြီးဖြစ်ပါတယ်။ကျန်းမာစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ကိုဗစ်ကပ်ဘေးကြောင့်လူစုလူဝေးလောက်တာတားမြစ်ထားတဲ့ဘာသာရေးအခမ်းအနားတစ်ခုလုပ်လို့အမှုဖွင့်ခံထားရတဲ့တရားဟောဆရာဒေးဗစ်လောက်ကိုဒီကနေ့ရန်ကုန်မြို့မရန်ကုန်မြို့နယ်တရားရုံးမှာရုံးထုတ်ခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ကိုဗစ်ကပ်ရောဂါကာလအတွင်းလူစုလူဝေးမလုပ်ဖို့တားမြစ်ထားချက်ကိုဖောက်ဖျက်ခဲ့လို့အမှုဖွင့်ခံထားရတဲ့တရားဟောဆရာဒေးဗစ်လောက်ကိုဒီကနေ့မှာရန်ကုန်မြို့မရန်ကုန်မြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ခဲ့တာပါ။တရားရုံးကနေထုတ်ရရမယ်နှစ်ပတ်ယူပြီးအင်းစိန်ထောင်ကိုပို့လိုက်တယ်လို့မယန်းကုန်းမြို့နယ်ရဲတပ်ဖွဲ့ကတာဝန်ကျအရာရှိတဦးက VOA ကိုပြောပါတယ်။တရားဟောဆရာနဲ့အတူတရားစွဲခံထားရတဲ့ဥွေထွန်နဝရက်တေးတန်သွင်းကတော့စံမာကြီးမကောင်းသေးတာမို့စင်းယုံကမစင်းရသေးပဲတကယ်လို့စင်းယုံကစင်းလာရင်အခုလိုပဲအေးအေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ April 14ရက်နေ့ကတရားဟောဆရာဒေးဗစ်လောက်အပါအဝင်၄ဦးကိုကိုဗစ်ကာလအတွင်းနိုင်ငံတော်ကချမှတ်ထားတဲ့လူစုလူဝေးမပြုတ်လို့ရဆိုတဲ့အမိန့်ကိုချိုးဖောက်ကဘာသာရေးပွဲတစ်ခုကိုကျင်းပပြုတ်လုခဲ့လို့မယန်းကုန်းမြို့နယ်ခုနှစ်ရက်ကွယ်အုပ်ချုပ်ရေးမှူးဦးရဲဝင်းအောင်ကတရားဟောဆရာဒေးဗစ်လာနဲ့ဦးဝေထွန်းနဝရက်တေးဆန်သွင်းတို့ကိုတိုင်းအစိုးရကူစားတရားစွဲခဲ့တာဖြစ်ပါတယ်။လက်ရှိမှာမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူအယောက်100နီးပါးရှိပြီးအဲ့ဒီထဲကထောက်ဝက်ကျော်ဟာမြန်မာပြည်ပေါ်ကနေဒါနိုင်ငံသားခံယူထားသူတရားဟောဆရာဒေးဗစ်လာရဲ့အဲ့ဒီတရားပွဲကနေကူးစက်ခံရတဲ့အုပ်စုလိုက်ကူးစက်ခံရမှုဖြစ်ပါတယ်။ဒီလိုအုပ်စုလိုက်ကူးစက်ခံရတာနဲ့ပတ်သက်လို့တရားဟောဆရာနဲ့ပတ်သက်ပြီးမြမလူမှုကွန်ရက်တွေပေါ်မှာဝေဖန်ပြောဆိုမှုတွေအတော်လေးရှိခဲ့တာပါ။သူဟာဒုသမရဇနီးအပါအဝင်နေပြည်တော်ကခရစ်ယာန်ဘာသာဝင်အစိုးရအရာရှိကြီးတွေနဲ့လည်းရင်းနှီးခဲ့သူဖြစ်တာမို့သူ့ကိုတကယ်ပဲအေးအေးယူပါမလားဆိုတာကလည်းမေးခွန်းတွေထွက်ပေါ်ခဲ့ပါတယ်။ခရီးရန်ဆရာတော်တပါးလေးဖြစ်စံသာပြုစုသူတဦးဖြစ်တဲ့
လူငယ်တင်းအောင်ဆရာမန်ပီကတော့အခုလိုတရားဆွဲခံရမှုနဲ့ပတ်သက်လို့တရားရေးရဲ့ဆုံးဖြတ်မှုကိုအလေးထားတော့မှဖြစ်ပေမဲ့ဒီရေးရမှုကလည်းဘာသာရေးဆိုင်ရာထိပါမှုတွေမဖြစ်လာဘူးသူကမျှော်လင့်နေပါတယ်ကျွန်တော်အနေနဲ့တော့ဒီမြန်မာနိုင်ငံရဲ့တရားအစီအစဉ်ရေးကလည်းဘယ်လိုအခြေအနေပဲရှိရှိပေါ့နော်အချို့အမှုမပေါ်တဲ့ဟာလည်းရှိတယ်ဒါပေမဲ့ဒီဟာကိုဒီလိုမျိုးဖြစ်သွားတာလေးကတော့ဖ ောဂါဖြစ်ချင်လို့ဟိုဖျားရှိခိုးပွဲလောက်တာတော့မဟုတ်ဘူးတင်နော်ဒီဟာကိုဘာသာရေးပွဲဆိုပြီးပြောတာပေါ့နော်ကျွန်တော်တို့အမြင်မှာတော့သူကလူ20နဲ့မပြည့်တဲ့အတွက်ဒါကမိသားစု54စုတောင်းတဲ့ဟာမျိုးလို့ပဲမြင်နေပေါ့နော်ဥပဒေချိုးပေါင်းမချိုးပေါင်းကြတော့တရားရုံးကနေပြီးတော့ဆက်ဖြေရပဲကောင်းပါလိမ့်မယ်ပေါ့နော
်လူမှုသဟဇာတဖော်ဆောင်ရေးအဖွဲ့ကဦးသက်စွေဝင်းကတော့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးအရေးယူတာမှာကြောသားရင်သားခွဲခြားအရေးယူတာမျိုးမဖြစ်အောင်ဥပဒေဘက်ကတိတိကျကျပုံဝင်လေးလေးဖော်ပြဖို့တရားရေးရဲ့စင်ကြင်တုံတရားကနေအဆုံးချက်ပေးသွားမှာဖြစ်တယ်လို့လက်ရှိအခြေအနေမှာအနာရပါတီအနေနဲ့တိမ်မွေးစွာကင်တယ်သွားဖို့ထောက်ပြသွားပါတယ
်အစိုးရရဲ့ပြည်သူလားကဒီကြီးကကြီးမကင်ဘူးဆိုလို့ရှိရင်တရားမှမကင်ဘူးအရှိမနှစ်ပြည့်စုကထောင်ချတာရှိထားတယ်ဆိုလို့ရှိရင်ဟိုကဒီကိစ္စကိုကျန်မကန်ဘူးဆိုလို့ရှိရင်ပြဿနာရှိတယ်ဒီတရားဥပဒေဖိုးဖိုးကြီးကိုလည်းကျွန်တော်တို့ပြေချာပြန်ပြီးတော့ဒီမှတ်ချက်တင်ရမယ်ဒီတစ်စခုနေနဲ့ဖြစ်သွားတယ်ပေါ့ဒီဒေးဗစ်လာကိုကဒီခရစ်ယာန်အများစုကလည်းသူတို့ကလက်ခံနေတာပေါ့ဒါပြဿနာပါသွားသေးတာလည်းဆိုတော့ဒီဂျာထဲမှာဒီဒေးဗစ်လာကိစ္စအကြောင်းပြပြီးတော့ဗုဒ္ဓဘာသာနဲ့ဒီခရစ်ယာန်နဲ့ဂျာထဲမှာလည်းပြဿနာတွေဖြစ်လာတယ်ဒီဒေးဗစ်လာဆိုတဲ့လူတစ်ယောက်တည်းကိုကျပ်လာချာကြီးပြောတာမဟုတ်တော့ဘဲနဲ့ဒီပါလာယူကတောင်းပြပြီးဆွေးထည့်လာတဲ့ဟာကြီးရတယ်။ပါလာယူရှိအကောင်အကြီးပွဲရနေပြီးတော့ဟိုကတခုခုပြောတာမျိုးလေး
။ကိုဗစ်ရောဂါကူးစက်ခံနေရတဲ့ပြီးခဲ့တဲ့ဧပြီလနဲ့မတ်လအတွင်းမှာဒဝဲခရိုင်ရေဖြူမြို့နယ်မှာဖုန်ကြီးပြန်ပွဲပြုလုပ်ခဲ့သူတွေနဲ့နေအိမ်တွင်လူစုလူဝေးနဲ့ပါလာယူဝတ်ပြုစုတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြသာစီမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုတဘာဝဘေးရန်နဲ့စီမံခန့်ခွဲမှုဥပဒေပုံမှ30ကနဲ့အရင်းယူပါတရားရုံးကပြစ်ဒဏ်ချမှတ်ခဲ့မှုပါတယ်ဒီဇင်2013ခုနှစ်တဘာဝဘေးရန်ရဲ့ဆိုင်ရာပုံမှန်25အရာဘသူမဆိုဆက်စစ်ချက်မလုပ်ဘဲပေါ်ဆစွာဆောင်ရွက်တာဘေးရန်ရဲ့တခုခုစနိုင်တာကိုသိလို့ဖြစ်ဖြစ်တမင်လုတာပဲဖြစ်ဖြစ်တဘာဝဘေးရန်ရဲ့ဖြစ်ခဲ့ရတဲ့ဆိုရင်ဒါမှမဟုတ်ဖြစ်ဖို့အထောက်ပံ့ပေးခဲ့တာဆိုရင်ဒီလိုလှုပ်ဆောင်သူကိုထောင်ဒဏ်3နှစ်ထက်မပိုတဲ့ထောင်ဒဏ်နောက်ပြီးထောင်ဒဏ်နဲ့အတူငွေဒဏ်ကိုလည်းပေးရမယ်လို့တရားဝင်ပြဌာန်းချပါတယ်။စမမီခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။တတအေးမောင်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကအရေးဆိုင်လိုက်ပြီးနောက်ထပ်ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံပိုင်ခွင့်မရှိတော့ကြောင်းကော်မရှင်ကထုတ်ပြန်ချက်ဟာသယင်းသားစီလုံးညီမျိုးရေးနဲ့အမျိုးသားယဉ်ကျေးစည်ရေးကိုထိခိုက်လာနိုင်တယ်လို့ဝေဖန်နေကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထုံးပါဒီခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌဟောင်းအမ်းမြွ့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့နောက်ထပ်ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်လောင်းအဖြစ်ရွေးကောက်ခံပိုင်ခွင့်မရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမေလ18ရက်တလင်းလာနေ့ကထုတ်ပြန်ပါတယ်။နိုင်ငံရေးအကျဉ်းသားအဖြစ်ထောင်ဒဏ်ကျခံနေရတဲ့ဒေါက်တာအေးမောင်ကိုအခုလိုလောက်လိုက်တာကတရင်သားစီလုံးညီညွတ်ရေးနဲ့အမျိုးသားပြန်လည်တည်မြက်ရေးဆောင်ရွက်ရမှာထိခိုက်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကဆိုပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုထုတ်ပြန်လိုက်တဲ့ကြေညာချက်ကိုပြန်လည်ဆန်းစစ်သုံးသပ်တင်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရှံမျိုးသိန်းကပြောပါတယ်
။ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာနော်အလုံးပါဝင်ခွင့်ရှိတဲ့ရွေးကောက်ပွဲစနစ်ကနေပြီးတော့နော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကိုပို့ပြီးတော့အားကောင်းခိုင်မာအောင်တည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒါအပြင်ကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်တွေနော်အဆုံးဖြတ်လုပ်တဲ့ပုံကိုယ်တွေအနေနဲ့နော်နိုင်ငံရေးပြဿနာတွေကိုနော်တော့နိုင်ငံရေးအကြက်တဲတွေချိန်ခေါ်မှုတွေကိုနိုင်ငံရေးနီးလန်းအရာနော်ချင်းကပ်ပြီးတော့ညနာဆုံကြီးပုံပွင့်လေးနဲ့ညှိနှိုင်းဆွေးနွေးအဖြစ်ရှာတဲ့လမ်းကြောင်းကိုပို့ပြီးတော့အားကောင်းအောင်လုပ်တင်တယ်လို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်
အမျိုးသားပြန်လည်တင့်မြတ်ရေးဆောင်ရွက်နေတဲ့ကာလမှာအခုလိုထုတ်ပြန်လိုက်တာကပြန်လည်တင့်မြတ်ရေးဆောင်ရွက်တဲ့နေရာမှာအရေးကြီးတဲ့ယုံကြည်မှုဆိုင်ရာပြဿနာတွေအများကြီးဖြစ်လာနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအတင်းတွဲဖက်အတွင်းရေးမှူးဦးဘိုးကြီးကပြောပါတယ
်ဟိုအခုကာလကအမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ပေါ့နော်အမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးဖို့လိုတယ်ပြီးတဲ့အခါကျတော့သူတို့ရဲ့မူလတာဝန်ဝတ္တရားတွေကိုပြန်လည်ထမ်းဆောင်ဖို့ပြုဖို့လိုတယ် ไอ้หลุมมาน่ะโลดะเป็นเนี่ยเต็มไปด้วยอ้าวกูขึ้นมาว่ะไอ้หลุมไม่เข้าไปเนี่ยอะคูหลุมမျိုးเป็ดเสร็จแล้วเนี่ยก็จะรอโหโลดะเป็นเนี่ยเต็มไปยีเต็มไปยีตีซอกได้คําว่าอเยจี้ได้ยงจี้หมู่สัญญาปัตตนาฤอายิขึ้นละไหนเนี่ยขึ้นละไหนไม่ได้ก็จะรอโลดะเป็นเนี่ยเต็มไปด้วยอ้าวกูปิ้วได้ลงอย่างไม่เข้าปูบ่
นั่นไงจริงๆเรื่องนี้เนี่ยโดยเฉพาะเนี่ยเต็มไปยีขึ้นไหนมาไม่เข้าปูจะให้อมยุตปาร์ตี้เนี่ยดุริยะองค์ทาอินเซียคู่หลุลหาในนี้อย่าอายุอสมตุนีหมู่ฤก็พี่ไหนตาဖြစ်တယ်လို့ယူစားပါတယ်အဲ့ဒီပညာကျက်မှာကိုဝေကောက်ဝဲဥပဒေမှာပါရှိတဲ့ဥပဒေပြတန်းချက်ကိုဒီလိုအနေထားတရပေါ့လေဒါကအင်းမောင်ဟာပြည်နယ်လွတ်တော်ပြည်သူလွတ်တော်အမျိုးသားလွတ်တော်တွေရေတောက်ဝဲပမာ นอกแท้วินออกไปไม่ชื่อรู้สึกอ่ะนี่ก็แค่ภิโยภิดูติอ๋อทุบเปลี่ยนไล่ตาก็တော့มีมันเก๋ๆโหที่นี่ไม่กดแต่อนิถาโหติสุจมงยาได้ช่องเล็กเสร็จแล้วเปล่าจิมมาตะนี้อาทิနိုင်ငံရေးမှာအတူအခေါ်ယူဆမတူချင်ရင်တော့အားနေဖက်ကတော့မျက်နာတဲ့အခြေအနေကိုရောက်သွားခဲ့ရတာပေါ့လေ
ဒေါက်တာအေးမဟာရခိုင်အမျိုးသားပါတီ ANP ကိုပူးတွဲတည်ထောင်ခဲ့သူတဦးဖြစ်သလိုရခိုင်လူထုဂျာမှာထင်ရှားတဲ့နိုင်ငံရေးကောင်ဆောင်တဦးလည်းဖြစ်ပါတယ်။သူဟာ2015ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးအဖြစ်အရွေးခံခဲ့ရပေမဲ့2019ရွေးကောက်ပွဲမှာတော့ရှုံးနိမ့်ခဲ့ပါတယ်။ အစိုးရနဲ့ရခိုင်ဒေသခံတွေကြားတင်းတင်းမာမာဖြစ်နေတဲ့အချိန်2018ခုနှစ်နိစံစစ်တွေမှာလုပ်တဲ့စာပေဟောပြောပွဲတစ်ခုမှာနိုင်ငံတော်ကိုဆန့်ကျင်ပြောဆိုရဲစူပြီးဖန်ဆီးခံခဲ့ရတာဖြစ်ပါတယ်။ဒေါက်တာအေးမောင်ကိုနိုင်ငံတော်ပုံကံမှုပုံမှန်190နဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန် 590ခုနှစ်မတ်လ19ရက်နေ့ကနေစလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံထားရသူအဖြစ်ကနေတည်ဖြတ်လိုက်ကြောင်းနောက်ထပ်ပြုလုပ်မဲ့ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်အဖြစ်ပါဝင်ရှင်ပြိုင်ခွင့်မရှိတော့ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာဖြစ်ပါတယ်ရှ
လင်းချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီစတဲ့နားဆင်ကြမှာတော့မြမအရေးဆုံးသတ်ချက်ဖြစ်ပါတယ်ကိုဗစ်ကရောဂါတားဆီးရအတွက်အစိုးရတက်မတော်နဲ့တိုင်းဒေသနဲ့ကိုင်းအင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘလောက်ထိဖြစ်လာနိုင်ပါသလဲပဋိပက္ခတွေပြည်လဲညီညာရေးအတွက်အထူးလိုအပ်ချက်ကဘာလဲဆိုတာကိုမြမတိုင်းဒေသရေးဆုံးသတ်သူဆိုင်ဝမ်ဆိုင်နဲ့ကျွန်တော်ကြိုဆိုတာဆွေးနွေးထားပါတယ်ကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရဆွဲကြဖို့နိုင်ငံတကာတောင်းဆိုနေကြသလိုတက်မတော်နဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တို့ကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရစွာကိုထုတ်ဖော်နေကြပါတယ်အစိုးရကလည်းတိုင်းဒေသအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရားဖွဲ့စည်းပေးထားပါတယ်ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူးဘာကြောင့်ဒီလိုဖြစ်နေရသလဲဆိုတာကိုအကြံပြင်းပထမဆုံးစပါခင်ဗျာ
ဟုတ်ကဲ့အစိုးရဘက်ကကာလနဲ့အပိုင်းရယ်အပြစ်ခံမရက်ဆက်ထားတဲ့တိုင်းလာကြီးအပိုင်းနဲ့ပိုင်းကျွန်တော်ခွဲပြီးကျွန်တော်ကြည့်လို့ရတယ်။အစိုးရဘက်ပိုင်းကတော့ပထမဦးဆုံး UN Secretary General ကဒီလိုအတိုင်းတာနဲ့အပြစ်ခံရက်စီလုပ်ဖို့ပြောတဲ့အချိန်မှာတမတော်ပဲတော့ညင်းဆန်းတော့ရှိတယ်။ဒါဒီနောက်ဆုံးထုတ်တဲ့ဒီစာတမ်းမှာတော့တော့အဲ့ဒါကိုအတိအမှပြုပြီးလှုပ်လှုပ်တယ်ဆိုတဲ့ပုံစံမျိုးတော့ဖော်ပြထားတာပေါ့နော်။ဒီလှုပ်ရှားတဲ့နေမီဒီတာတွေမပါဘူးဆိုတော့ပြောထားတဲ့အခါကျတော့အပြစ်ခတ်ရစေးကြီးမလုပ်ထားတဲ့တိုင်းသားလက်နက်ကန်အဖွဲ့တွေကသူကအလုံးလုံးကိုအုပ်ချက်ကလာတာဖြစ်နေတယ်။အဲဥမာကချင်နဲ့လည်းဗျာကချင်အစိုးရဖွဲ့တွေတခါတွေ့ရတယ်ဗျာ။တွေ့ရတယ်မှာလည်းသူကဖြီးဖြီးရောက်ကမလုပ်နိုင်တဲ့အပြင်တဘောထားနားလည်မှုလဲပြတယ်ပုံစံကြီးသူကပေါက်တယ်။သစုကရေရပြောတာအဲကျွန်တော်ကအစိုးရရှိကိုဘာပေါ်ရဒီအတောင်းဖို့ကျွန်တော်လာတာမဟုတ်တည်းအဲဒီဘာလို့ကျွန်တော်ဆွေးနွေးဖို့လာတာဆိုတော့အဲလိုပြောတာနောက်ဖွဲ့တင်တဲ့ပတ်သက်လို့ကတော့ TNA တွေ LE နဲ့ EE တို့လောက်ထားတဲ့အပိုင်းနဲ့သူရကတော့ဝင်မပါဘူးလက်ဒရမ်လို့ဘူးဆိုတဲ့ပုံစံကြီးဆိုတော့ပြောထားတဲ့ခါကျတော့ အပြစ်ခံမရက်ဆဲထားတဲ့ဒီဒီပြဲလုံးလုံးနိုင်မဲ့ပုံစံဆိုမှာပေါ့ဘူး။ဒါနဲ့ဒီစားထဲမှာ UWSA ပေါ့ Squad Friend နဲ့ NDA အဲမုံလာဆက်နေတာတို့ကတွေ့တယ်ဆိုတော့တကယ်ကျွန်တော်စားတယ်။ဒါနဲ့အဲ့နှစ်ဖွဲ့ကတို့ကတို့နီးတို့ဟာနဲ့တို့ကတဲ့ဥစရာနဲ့ပေါင်းပြီးတို့ကအလုပ်လုပ်နေတာတော်လေးကိုပေါက်ရတဲ့ပုံစံဆိုပေါက်တယ
်။ဘုဂျုံမူကြီ
းမရောက်လားတို့ကိုစတဲ့လို့မတွေ့ရကြ။တွေ့တယ်အဲ့အဖွဲ့နဲ့ဖွဲ့ကိုတွေ့တော့တို့ကပြောတာကိုတန်းကြီးကိုများများအားကိုပါတဲ့တို့ကပြောလိုက်တယ်လေ။ဒါနဲ့အဲ့နှစ်ဖွဲ့ကတော့ညီလိုက်ငါလိုက်တို့သွားတဲ့ပုံစံမျိုးတို့ပေါက်တယ်။ဆိုတော့ဖြည်းဖြည်းရရပူပေါင်းမျိုးလောက်သလားဆိုလို့ရှိရင်မလုပ်ဘူးလို့ပဲပြောရမှာပဲ။ဟု
တ်ကဲ့နောက်ဒီညမှာကျွန်တော်တို့ဂျက်ဆက်မိကျင်ကညောသမကကလည်းပဲမြန်မာနိုင်ငံမှာတိခါစေလို့အများဆုံးလုပ်ဖို့အပါဝင်ဒီလူခွေနဲ့ပတ်သက်ပြီးတောင်းဆိုချက်တွေလုပ်ပါတယ်။တရှင်ထဲမှာပဲအဲ့ဒီလူခွေရဲ့ချုပ်ဖောက်မှုကြောင့်ညောသမကကမြန်မာနိုင်ငံပေါ်မှာတန်ခတ်မှုတွေလုပ်မယ်ဆိုလဲကြီးညာတိရအောင်။ဆိုတော့ဆက်မဆက်အောင်ကျွန်တော်မိကျင်ကညောသမကဟာဒီတန်ခတ်ပြီးဆိုမှု function ဟာအလုပ်ဖြစ်တယ်လို့ယုံကြည်ထားသလားဆိုတော့ပထမတစ်ချက်မိကျင်ပါတယ
်။အဲ့ဒီအဲ့ EU ကအဲ့ဒီ session နဲ့ပတ်သက်ပြီးတော့တော့ဒီချက်ရောက်မှုမရှိဘူးဆိုတော့တို့တဘောပေါက်တဲ့ပုံတော့ကျန်ဆလာတော်တော်လေးချက်မှာပဲဒါမဲ့တို့တိုင်တန်တဲ့ချက်တစ်ခုကတော့အဲ့ဒီဟို least developing country ကိုပေးထားတဲ့အခွင့်အရေးရှိတဲ့ပုံကူးတာပေါ့ကျန်အဲ့ဒါလေတို့ရုပ်သိမ်းရင်တော့ခဲလေးအချုပ်လုပ်ငန်းတွေပါအဲ့ဒါဒီချက်သွားနေတာပေါ့နော်ဒါမဲ့ EU ရအပြင်တော့ EU ကဆိုင်ရှင်ကနေပတ်သက်ပြီးရှင်းထုတ်တာတော့ကျန်လာချက်ရောက်မှုတိတ်မရှိဘူးလို့ထင်တယ်
မြန်မာနိုင်ငံတက်ကိုပြန်သွားမယ်ဆိုရင်မြန်မာနိုင်ငံမှာအစိုးရကတော့တိုင်းပြည်လက်နက်ကိုင်အင်အားစုတွေနဲ့ဒီ COVID-19 တိုက်ချက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ဆိုပြီးတော့ဒေါက်တာဒီမျိုးဝင်းကိုဦးဆောင်ပြီးတော့ဖွဲ့စည်းပေးထားပါတယ်။အဲ့ဒီအဖွဲ့ရဲ့လုပ်ငန်းမျိုးတော့ဘယ်လောက်အလားအလာကောင်းရှိနိုင်ရလို့ညွှန်ပြနိုင်တယ်လေကျွန်တော်တို့
ခုချိန်ဒီတော့ဒီကာကနနာကျွန်တော်တို့ဓာတ်ရီလုပ်မယ်ဟိုဟာတွေပြီးမယ်ဒီဟာတွေပြီးမယ်ဆိုတာလောက်တာကျွန်တော်တို့မတွေ့ရဘူး။အဲ့လိုမတွေ့ရဘူးဆိုတဲ့တည်းကလည်း RTSS အပိုင်းအနေနဲ့ပြောတယ်ဗျာ KNU အပိုင်းအနေနဲ့ပြောတယ်အဲ့ဒါအပြင် KNU ရဲ့ COVID နဲ့ပတ်သက်ပြီး CCTV gate negative သူတို့ကမြင်ရှုလိုက်တယ်ဗျာအဲ့ဘွားရေးပိုင်းသူဖြစ်တယ်ဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU နဲ့လည်းသူကသက်သာဖြစ်တယ်အဲ့ဒါအပြင် RTSS နဲ့လည်းလိုခဲ့တဲ့သုံးလေးပတ်ဆက်ရအချင်းအချင်းမထုတ်ဖတ်မဖွက်ရမှာတော့လည်းသူတို့ကလိုက်ပြီးပိတ်ပင်လာအဲ့ဒီ SLP ရဲ့ PC တွေသူတို့မယူဘာဝယူထောက်ထောက်ချက်နဲ့ပါညာပြောတာတွေရှိတာအခုဒီနောက်ဆုံးလောလလဖြစ်နေတဲ့ကိစ္စတစ်ခုကတော့ဒီမွန်ပြည်နယ်မှာဗျာအဲ့ဒီဖျားသုံးစုမှာမွန်နယ် COVID-19 နဲ့ပတ်သက်ပြီးဖွင့်လာတဲ့ PC တက်ပြေကိုလည်းအခုကသူတို့အသေးစားပိတ်ခန်းလိုက်လို့သူတို့ပိတ်လိုက်ရတယ်ဆိုတော့ဒါကတင်မျိုးဝင်ဦးဆောင်ဖွင့်ပြရတဲ့အဖွဲ့ကအခုချိန်ထိလက်မှတ်ထိုးထားတဲ့အဖွဲ့အစည်းနဲ့ရောမဖို့မထိုးထားတဲ့အဖွဲ့အစည်းနဲ့ခီးရရလုတ်ကြိုင်နေတာကျွန်တော်တို့ဘာခုမှမတွေ့ရဘူ
းကျွန်တော်ဆိုတော့ပြောတာအစိုးရဘက်တမတော်ဘက်ကိုပြောကြတာများတယ်ဦးကြီးကဲအဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဘက်ကရောတကယ်လူလူလာလာအပြစ်ခတ်ရစိတ်ရှင်နဲ့ဆန္ဒရှိရဲ့လို့ပြောနိုင်တာပါလား
အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းဘွဲကတော့သူတို့လုတ်ချင်တဲ့ပုံစံရှိတယ်အထူးသဖြင့်အဲဒီ KNU နဲ့ RCS ကသူတို့ကလုတ်ချင်တယ်ဒါမဲ့တို့လုပ်ချင်တဲ့အဥ္စာတော့ကပိကရဲ့ဖြစ်အောင်လုပ်နေတာတမတော်ဖြစ်နေတယ်။ဆိုသူ KNU နဲ့မြေမှာဆိုလို့ရှိရင်အဲတမဟာ9နယ်မြေ1နယ်မြေ9နယ်မြေဒီမှာတော့လမ်းနေပါတယ်ဖောက်။ KNU ရဲ့ပြောတော့ဆရာတို့လမ်းမဖောက်ပါနဲ့။လမ်းဖောက်လို့ရှိရင်တော့ဆရာတို့ရဲ့စစ်စင်ကြီးရဲ့အဆောက်ကူပြုမဲ့အလုပ်တွေလုပ်နေတယ်လို့ကျွန်တော်ဒီလိုပဲယူဆမှာပဲ။အဲ့ဒါကြောင့်အဲ့ဒါလုပ်လို့ရှိရင်တော့ကျွန်တော်တို့လက်မခံနိုင်ဘူးဆို။ပြောပြီးတော့ဝင်လာလို့ရှိရင်လည်းပြစ်လိုက်ဖတ်လိုက်လို့ဆိုခုဒီ brigade 9နဲ့နေမှာဆိုသူကနေ့တိုင်းဖြစ်ခတ်မှုရှိတယ်ဆိုတော့ပြောတာအဲ့ဒါအပြင်ဟိုအစိုးရကလည်းအဲ့နတ်တဝိုက်မှာရှိတဲ့သူတို့တပ်တွေကို23ကောက်ထပ်ပြီးအင်အားဖြည့်တယ်လက်လက်နဲ့ကောင်းနေပါတယ်တတ်စင်တယ်လို့ KNU တွေ့မှုဘဒိုးတာတို့မှာပြောတာဟုတ်ချိန်နေရအနေဆုံးလက်မှတ်ထိုးထားတိုင်းသားတွေပဲလုပ်ချင်ပေမဲ့တတ်မတော်ပဲဖြစ်မြင်းတွေဖြစ်နေတဲ့ခါကျတော့အလုပ်မဖြစ်ဘူးလို့တိုင်းသားအဖွဲ့ရှိတဲ့အဲ့လိုပဲသူတို့ဆွဆွနေ
အခုကစစ်ကရစေလုတ်ထားတဲ့အဖွဲ့ရင်းနဲ့တောင်းမှပဲနည်းနည်းကိစ္စတွေဘာညာအရင်ပေါ်ပြီးတော့ခုနလိုထိတ်တဲ့ရင်ဆိုင်မှုတွေတိုက်ခိုက်မှုတွေဖြစ်နေရဆိုကျွန်တော်စဉ်းစားမိတယ်တကယ်တမ်းညီငယ်ကိုလူကျင်တဲ့ဆန္ဒအမှန်တကယ် political will ကြီးရဲဆိုရင်ဒီမှာနေဒီကပေါ်မှန်ကြီးရကိုအကြောင်းရှိမှုကြောင့်ဖြစ်မှာတယ်ဆိုတော့အဓိကဆန်းစစ်စရာဒီအဖက်ကတကယ် political will
ไอ้นั่นเนี่ยมูกาละฉะมาเปียวหินเย็นอย่างลึกขึ้นในสนับตะเกษียวายละสวยมีอย่างขึ้นในขึ้นน่ะล่ะครับเข้าใจครับเนี่ยไอ้ ตามเราไปไปตัวอย่างอ่ะ politically we see the problem ตัวมันเปล่าไปไปดีกว่านี่แหละจะคันดิดามาสุดแล้วชื่อเนี่ยยังต้องมีอันนี้ที่ลิสต์ลงก็ได้ปิดไปอีกหลังเสร็จก็ไกลตัวเล่าอยู่นะครับเดี๋ยวดูนอร์เทิร์นอะไลน์เนี่ยในตัวเนี่ยอธิบายกันนะนอร์เทิร์นอะไลน์ลิฟต์ไว้ที่เราเนาะก็เช่นเนี่ยปากเราอีนี่เราต้องไปเปลี่ยนไอ้พวกอะไรจะนอร์เทิร์นอะไรของเราถูกแล้วมาทุ่มให้ไอ้ที่มันทุ่มมันทุ่มสุด
ถ้าตัวนั้นไงพอลิติกเกอร์วิลไม่ใช่เลยค่ะจ้ะอันนี้ล้างมันเพื่อนเขาถ้ามันเพื่อนอะไรค่ะจ้ะเราจะอารมณ์ไม่ชิวตัวเช่นนี้ช่วงใดยี่ล้านนี่สระนี่มาไหนมาลุลายยาวิจิตรศึกษาเกเรอาศิตะนับบุตรมีเวรเล็กเกเรอาดาวเสาลุลายละถ้ามันไม่เจอหูสุรวะดีช่วงใดยี่ล้านนี่เนี่ยเราตุรุขอต้องยังหูเขมรไหนบ้างนะแต่สิ่งนี้มาเว้ย
แต่ยังได้เลยนะการที่เด็กอะไรเว้ยดีเลยนะการที่เราเนี่ยตุรุลูจีเนสเตอร์ที่ทำสุสิตก็ยังไม่บ้ามาที่นั่นเราต้องเดาชัวร์เลยฉะนั้นเป็นตัวอะไรกันฉะนั้นเราจะตั้งใจพิจารณาที่
ประมาณที่ดูเนี่ยสุยาเนี่ยสิปะกะบางอย่างเราเป็นลิสต์อะไรแบบนี้ว่าปีนี้เนี่ยแต่ยังไงตรงมาทุกทีที่โปรแกรมเรียนไปเนี่ยตัวชาติการนะชาติการอะไรไม่ใช่ลูกที่กางอยู่เราเนี่ยนับปีอันนี้เอ็นซีอีเซตัวละที่เราไปตัวเราเล่นนี่ละทุกวีทุกเสาร์เราซึ่งไม่ใช่ไม่กันทุกคราวปีป้าพาวันปัจจุบันเว้ยทุกเดือนเดือนพาวันปัจจุบันอันนี้ยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยัง
ที่ว่าแรงงานที่จะคู่นี่แหละตัวใหญ่ก็ร้าวหมดตอนนี้ทำมาพิมพ์มาอันนี้ยังยี่ยาพวกอาเปียเนี่ยอาเปียเนี่ยเขาไปพิมพ์มาแต่ในนั้นเลยลูกหลานเลยเป็นเรื่องรูปอารมณ์ยาลูกสาวตัวใหญ่อุ้งหน้ามาที่ทำผมมาเป่าตัวลูกจะน่าเข้าใช่ไหมได้จังเนี่ยใช่ไหมได้ฉันรู้ที่ว่าลูกหลานไม่ใช่เลยอาเปียเล่าอาชีพไปเป่าเป็นปัจจัยเนี่ยไอ้ยังน้องอะไรจ้ะเนี่ยไปมาหาแม่ไปอยู่ตัวเลี้ยงเด็กที่โรงเรียนมินิวิโดคอร์ ညွှန်ထုတ်ပြီးမပြောဘူးလို့ကျွန်တော်ခဏကျန်တမယာမှာကျွန်တော်ဖတ်ဘူးလေသူပြောတာသူတို့ရဲ့နိုင်ငံရေးပြဿနာကိုသူတို့ကသူတို့ဖြေရှင်းရတယ်ကျွန်တော်လို့ကျင်လာသူတို့စိတ်မတိုက်ဘူးပဲဆိုတာအဲ့လိုပဲသူကပြောတာကျန်တော့တော့ထိုင်ပြီးလက်မထိုးပြီးကောင်းကြီးလက်ပြီးအဲ့ဒီအဆင်ပြေတော့သူမလုပ်ဘူးလို့ပြောတော့သူတော့တစ်ဖက်ကလည်းသူကနိုင်ငံရေးကစားနေတာလားသာမုလို့ရှိရင်လည်းတစ်ခါလည်းသူတကယ်ပဲတရားသားတွေရဲ့နိုင်ငံရေးရမန်းချက်ကိုသူမလောက်မွေးလို့လောက်တာလားအဲ့ဒါတော့သူမသိဘူ
း။မဟုတ်ဘူးရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင်famisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့
ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောင်းဆင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုးစွနေပါတယ်ရှင
်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ပြတ်နေမှုကိုဆွေးရင်ပူပန်နေရတဲ့အချိန်မှာနေအူချိန်ကလည်းမြင့်တက်လာနေပြီးရာသီဥတုပြည့်မှုကိုကြုံတွေ့နေရပါတယ်။COVID-19 ကြောင့်အသွားအလာအလုပ်ကိုင်းခက်ခဲတွေကိုရင်ဆိုင်နေရတယ်လို့နေအပူချိန်မြင့်တက်နေမှုကြောင့်လည်းအသွားအလာအလုပ်ကိုင်းတွေမှာအဆင်မပြေမှုတွေဖြစ်ပေါ်နေကြတာပါ။ရန်ကုန်မြို့ရဲ့နေအပူချိန်ဟာ40ဒီဂရီစင်တီဂရိတ်ပတ်ဝန်းကျင်ကိုရောက်ရှိခဲ့ပြီးမြန်မာနိုင်ငံအလဲပိုင်းမြို့တွေမှာ55ဒီဂရီစင်တီဂရိတ်ပတ်ဝန်းကျင်အထိမြင့်တက်ခဲ့တာကြောင့်အပူဓာတ်နဲ့ဆက်စပ်တဲ့ကျန်းမာရေးပြဿနာတွေကိုကြိုတင်သတိပြုကာကွယ်ထားဖို့လိုတယ်လို့ပညာရှင်တွေကတိုက်တွန်းနေကြပါတယ်။အခုလိုနေအပူချိန်တိတိတသားမြင့်တက်လာနေတဲ့အချိန်မှာမနေ့စနေနေ့ကနေညနေ3နာရီအချိန်တွင်မှနေအောင်ကြီးနဲ့ဓာတ်ရိုက်ထိတွေ့မှုမရှိအောင်သတိပြုနေထိုင်သွားဖို့လိုတယ်လို့အထွေထွေရောဂါအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီအပူဒဏ်ကြောင့်ဖြစ်တဲ့အခါမှာအကြမ်းင်းနှစ်ခုခွဲကြနိုင်တယ်နော်တစ်ခုကတော့ဒီနေအောင်ကြီးကိုယ့်ရဲ့အရေပြားကိုဓာတ်ရိုက်ထိတွေ့တဲ့အခါမှာအပူချိန်ကြောင့်ထိတွေ့ရင်နေလောင်တယ်နော်အသားလောင်တာလေးတွေဖြစ်တတ်တယ်နောက်တစ်ခါကျတော့ဒီနေအောင်ကြီးနဲ့အတူတူပါလာတဲ့ Ultra Violet UV Rays လို့ခေါ်တဲ့ခရိုင်ရောင်လောင်ကြီးရေပြားကိုထိတွေ့မှုများရင်နောင်ကြတဲ့အခါမှာရေပြားကင်ဆာဖြစ်နိုင်တယ်။ဒါကြောင့်မလို့နေပူတဲ့ဒီဗနက်ဆယ်နိုင်တဲ့ညနေနော်3နာရီ5နာရီ4နာရီအတွင်းမှာဒီနေအောင်ကြီးကိုဓာတ်ရိုက်ကိုယ့်ရဲ့မိမိရဲ့ရေပြားကိုထိတွေ့ဖို့ရှောင်ကျင်ဖို့လိုပါတယ်။ဒါကြောင့်မလို့အုတ်ထုတ်တို့မိုးကအောင်မှနေတာထိဆောင်သွားတာတွေလောက်ရပါမယ်။နေအောင်ကြီးနဲ့ဒီဓာတ်ရိုက်ထိတွေ့နိုင်တဲ့ရေပြားတွေကိုတော့ဆရာတို့က UV protection sunscreen တွေလိမ့်ပြီးမှပဲနေပူတဲ့ထွက်တင်ပါတယ်။
ရာသီဥတုပြုချိန်မြင့်တက်နေတဲ့အခါအရေပြားဆိုင်ရာရောဂါတွေဖြစ်ပေါ်ခံစားရနိုင်ရုံသာမကဒက်တလောကျန်းမာရေးပြဿနာအနေနဲ့မူးဝေနှုတ်ခေတာကနေစပြီးအပူရှက်ပြီးတိတိလက်တာမျိုးအထိဖြစ်ပေါ်ခံစားရနိုင်ပါတယ်။ပြင်းထန်တဲ့ရာသီဥတုပြုရန်အောက်မှာချွတ်ထွက်များလာတဲ့အခါရေထဲစားတဲ့ရောနဲ့ကျဆင်းလာပြီးနောက်ဆက်တဲ့ဆူးကျူးတွေကိုဖြစ်ပေါ်ခံစားရစီနိုင်တာကြောင့်ရေထဲစားတဲ့ကုန်ဆုံးမှုရှိအောင်ပြန်လည်ဖြည့်တင်းပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလဲ
။ဒီထက်ပိုပြီးရေးကြည့်တာအသက်အန္တရာယ်ကြီးဖြစ်နိုင်တာကတော့ဒီပတ်ဝန်းကျင်ပြုချိန်မြင့်တက်လာတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်မမြင့်တက်အောင်ဆိုပြီးတော့ခန္ဓာကိုယ်ကဒီချွေးထွက်ပြီးတော့ခန္ဓာကိုယ်ရဲ့အပူချိန်ကို38ဒီဂရီဆယ်ဆီယပ်မှာထိမ့်သိမ်းထားဖို့လိုပါတယ်။ဒါမှလည်းကိုယ့်ရဲ့ခန္ဓာကိုယ်တွင်းရဲ့လုပ်ငန်းတွေပုံမှန်လုပ်နိုင်မှာဖြစ်ပါတယ်။အဲ့ဒီအခါမှာချွေးထွက်ပြီးတော့ခန္ဓာကိုယ်အပူချိန်ကိုချပေးတဲ့အခါမှာချွေးထဲမှာပါဝင်သွားတဲ့ရေဓာတ်နဲ့စားဓာတ်တွေကြောင့်မလို့ဆုံးရှုံးမှုများတဲ့အခါမှာခန္ဓာကိုယ်မှာအသက်သေဆုံးတဲ့ဒီအန္တရာယ်ဖြစ်နိုင်တာ။အဲ့တော့နေပူတဲ့ထွက်လို့ချွေးထွက်များတဲ့လူတွေမှာ heat sink လို့ခေါ်တဲ့မူးဝေခြင်းခံစားရပါတယ်။ဒါဒီသွေးကြောတွေပွားပြီးအုံနောက်ထဲကိုသွေးရောက်တာနည်းလို့ဖြစ်တာပေါ့နော်။ဒါကြောင့်မလို့ဆရာတို့ကနေပူတဲ့ကိုဓာတ်ရိုက်မထွက်ချင်အောင်ဖြစ်တော့လည်းကောင်းရေထက်စားတဲ့လုံလောက်စွာဖြည့်တင်းထားခြင်းတော့လည်းကောင်းဒီအပူကြောင့်မူးဝေခြင်းကိုကာကွယ်နိုင်တယ်
ရေနေကြတဲ့မှာစားထည့်ပြီးတောက်တဲ့အလေးထားဟာအခုလိုရာသီဥတုပြုပြင်းတဲ့အချိန်မှာဆုံရှုံသွားတဲ့ရေတက်နဲ့စားတဲ့ကိုပြန်လည်ဖြည့်တင်းပေးရရောက်တယ်လို့သိရပါတယ်တစားရည်တောက်တာဟာလည်းအပူတန်ကြောင့်ရေတက်စားတဲ့ဆုံရှုံမှုကိုပြန်လည်ဖြည့်တင်းပေးရရောက်တာကြောင့်တစားရည်ဒါမှမဟုတ်စားရည်ကိုချွတ်တဲ့ဆုံရှုံသွားတဲ့ပမာဏအတိုင်းခန့်မှန်းပြီးတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ
်ဒါကြောင့်ဟိုရှိတော့ဟာဆိုလို့ရှိရင်ဆရာတို့အညာဒေသတွေမှာချွတ်ထွက်များတဲ့အချိန်မှာဆရာတို့ရေနေချမ်းထဲမှာစားထည့်ပြီးတောက်တာဒီခန္ဓာကိုယ်ထဲမှာဆုံရှုံထားတဲ့ဓာတ်ကိုပဲပြန်ဖြည့်ပေးတာဖြစ်တဲ့အတွက်ကိုယ့်ရဲ့ကျန်းမာရေးအတွက်ပိုကောင်းတယ်လို့ဆရာတို့အကြံပြုလိုပါတယ်ထို့သောရလကူကူရတဲ့တစားလည်းတောက်မယ်ဒီစားကိုလည်းဖြောတောင်းမယ်ဆိုလည်းရပါတယ်သို့တော့ကိုယ့်ရဲ့ဓာတာရှိယောဂတစ်ခုခုရှိတဲ့လူသူပြင်ကြောက်ကြက်ယောဂရှိတဲ့သူတွေကတော့မိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဘယ်ဓာတ်တွေဖြည့်သွင်းပေးဖို့လိုလဲဆိုတာတိုင်ပင်ပြီးမှဆရာတို့ဖြည့်သွင်းပေးတင်တယ်လို့ပြောပါတယ်အဲ့တော့ခြုံပြီးဆရာတို့ပြန်ပြောလိုက်လို့ရှိရင်တော့ဇီဓာတ်ရဲ့ချွေးထွက်များတဲ့လူတွေဒီမှာငန်ဓာတ်ကိုလုံလုံလောက်လောက်ဖြည့်မယ်ဆိုလို့ရှိရင်ချွေးထွက်များပြီးဖြစ်တဲ့အပူဒဏ်ကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်
အခုလိုရာသီဥတုအခြေအနေမှာနေပူရဲသွားပြီးပြန်လာတဲ့အခါရေခဲရေတောက်တာနဲ့ရေခဲရေအုံပြုပြီးမျက်နှာတက်တာတွေကိုသတိပြုရှောင်ကျဉ်ကြရမှာပါနေပူရဲသွားပြီးချိန်မှာရေခဲရေကိုတောက်ချင်းတုံးချင်းတွေပြုလုပ်ခဲ့မယ်ဆိုရင်နှလုံးသွေးကြောဆိုင်ရာပြဿနာတွေကိုကြုံတွေ့ရနိုင်တာကြောင့်ရေခဲရေအုံပြုမှုကိုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါလဲန
ောက်တစ်ခုကတော့ဒီဆရာတို့ကြားကြားနေရတဲ့ဟာနေပူရဲသွားချွေးထွက်ပြီးတော့ပြန်လာတဲ့အခါမှာရေခဲရေတောက်တုံးချင်းရေခဲရေမျက်နှာတက်ချင်းဆိုတဲ့ထက်ခဏလေးတွေရှိတယ်။ဒါကြတော့အပူတန်ကြောင့်ဖြစ်ခဲ့တဲ့ဆရာတို့ချွေးထွက်များတာကြောင့်ဖြစ်တဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေမှာမပါဘဲနဲ့နော်သွေးကြောတွေကျဉ်းကျဉ်းချေချင်းဖြစ်တဲ့နှလုံးသွေးကြောပိုင်းဆိုင်ရာပြဿနာတွေနဲ့ပိုပြီးကြဲသက်ဆိုင်မှုရှိတယ်။ဒါကြောင့်မလို့ဘာပဲဖြစ်ဖြစ်ဆရာတို့ကပြန်ဖြည့်တဲ့အခါမှာရေခဲကြီးပြင်းမဲ့စားရိုးရိုးရင်နဲ့ဓာတ်စားကြီးကိုဖြည့်ခြင်းအပြင်တော့ဆရာတို့ကအန္တရာယ်ကင်းကင်းနဲ့ဒီအပူတန်ကြောင့်ချွေးထွက်ဆုံးရှုံးခြင်းကိုကာကွယ်နိုင်မယ်။ကျန်တဲ့အပူရောင်တိုင်းဓာတ်ရိုက်ထိတွေ့ခြင်းကိုတော့ဆရာတို့ပြောတယ်ဒီသူထဲထဲဝစ်ခြင်းsunscreen ဒိန်းချင်းနေပူတဲ့မထွက်ချင်းရေးရတဲ့နေရာမှာနေချင်းစတဲ့ကျမယူဉ္ဇနာကပုံပြန်ထားတဲ့အချက်လက်တွေကိုကာကွယ်လိုက်နာခြင်းအပြင်အမှုကြောင့်တော့ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေရောသတ္တရောပြဿနာတွေရောကာကွယ်နိုင်မယ်လို့ဆရာအနေနဲ့ယူဆ
Dini Milaya ne Bujiniha, Milaya Boma Bujini Tet, Nid degree centigrade on a Kunit degree centigrade team, Nid Bujini Ajao, Abuja Pata Sanya Shangani with Ripu Lina Sanya Dinejao, the Ripu Lita Pibarich, and other one.
ကိုယ်တော်ပတ်စင်တင်ဆက်ပေးနေကြ ပထမဆုံးစားလိုက်တာပါသာသမားတွေလည်းလက်ဆွဲမနှုတ်ဆက်ကြဘူးတားမြစ်ထားပြီးနှီးပြတွေအရင်ကစားသမားတွေနဲ့ကလပ်အသင်းတာဝန်ရှိသူတွေလည်းနှကောင်းစီတွေတက်ပြီးတော့တယောက်နဲ့တယောက်သတ်မှတ်ထားတဲ့နေရာတွေမှာခက်ခွာခွာထိုင်ခဲ့ကြပါတယ်ဒီနေ့ကဘွဲဒီမှာတော့ဒေါ်မန်ကရှော့ကာကိုလီဂိုကိုမရှိဝေါ်ဘတ်ကအောက်စ်ဘတ်ကိုငကိုတကိုဟာဒါဘာလင်ကဟော့ဖန်နန်ကိုတုံးကိုကိုမရှိနဲ့နိုင်ပြီး ၎င်းစီတီကြားသွားခဲ့ပါတယ်။ချမှတ်ထားတဲ့စီကံချက်တွေလည်းများလာကြောင်းကစားသမားတွေရောနှီးပြားတွေအတွက်ပါအရင်လိုလက်ဆွဲနှုတ်ဆက်တာတွေအောင်ပွဲခံတာမျိုးတွေလုံးလို့မရပဲဖြစ်နေပါတယ်။အဲလိုတားမြစ်ထားတဲ့ဂျားကပဲတချို့ကစားသမားတွေလည်းသတိလက်လွတ်ဖြစ်ပြီးတော့ကန့်သတ်ချက်တွေချိုးဖောက်သလိုဖြစ်ခဲ့တာကြောင့်သတိပေးခံရတာတွေလည်းရှိနေပါတယ်။ဒီပြားတွေမှာလည်းနှာခေါင်းစည်းတွေမျက်နှာဖုံးတွေတက်ထားတဲ့အတွက်ကစားသမားတွေကိုအော်ပြောတဲ့အခါမှာအခက်အခဲတွေရှိတယ်လို့ Leipzig နေပြ Julian Nagelsmann ကပြောပါတယ်။ Spain La Liga မှာတော့အသင်းတွေအနေနဲ့အုပ်စုလိုက်လေ့ကျင့်မှုတွေကိုပြန်လုပ်နေကြပါပြီ။ကစားသမားတွေအနေနဲ့တနင်္လာနေ့ကစပြီး10ရက်အထိအုပ်စုလိုက်လေ့ကျင့်နိုင်ပြီလို့ La Liga ဥက္ကဋ္ဌ Javier Tebas ကမေလ18ရက်နေ့ကပြောလိုက်ပါတယ
်။ Sí, sí, así lo determinó ayer la orden ministerial y bueno, eso viene bien para
igualar un poco todo el tema de la Winji Tanaka Mei ne Mela 16 ni ga thu pyan lai da phit phi lin chin mu a long go pyan lou nai na kaung ma de chak khan mu pyi pyi wa wa shi wo twe a tin a long khwin yee dan lu ya bu ga yee ji ba de ma chu min ni lo ga mae geisa mu pe me le da a yee ji pi lo di twe le jesu tin ma de da ga bo long de khu de mo be chan de a ga sa ri twe le chu shi si ma ba
ပရီးမီးယားလိဂ်ကမှကစားသမားအနေနဲ့အုပ်စုလိုက်ပြန်လေ့ကျင့်နိုင်ပြီဖြစ်သလိုအင်္ဂလန်ပရီးမီးယားလိဂ်မှာလည်းအသင်းတွေအနေနဲ့အုပ်စုလေးတွေလုပ်ပြီးတော့လေ့ကျင့်နိုင်ပြီဖြစ်ပါတယ်။ပရီးမီးယားလိဂ်ပွဲတွေစောင့်ဖို့လုပ်ထားတဲ့ Project Restart လို့ခေါ်တဲ့အစီအစဉ်ကိုတနင်္လာနေ့ကအသင်းတွေအကုန်လုံးတနည်းတစ်မျိုးထဲသဘောတူဆုံးဖြတ်လိုက်တဲ့အတွက်အင်္ဂါနေ့ကစပြီးတော့အုပ်စုလေးတွေဖွဲ့ပြီးတော့လေ့ကျင့်မှုတွေကိုပြန်စနေကြတာပါ။ကစားသမားတွေ၊နီးတာတွေ၊အသင်းတွေ၊ကျေးဇူးဘောလုံးသမားများအဖွဲ့ချုပ်၊နီးပြများအဖွဲ့တို့အားလုံးဆွေးနွေးသဘောတူခဲ့ကြပြီးတဲ့နောက်အခုလိုသမားဆင့်ကိုပြန်စနေတာဖြစ်ပါတယ်။လေ့ကျင့်မှုတွေလုပ်ပြီးတိုင်းအလန်တိုင်းနေဘောလုံးနေကိုးတိုင်းနေနဲ့အခြားလေ့ကျင့်အသုံးပစ္စည်းတွေပါဝင်ဘောလုံးဝင်တွေကိုလည်းပိုးသွက်စီဖြန်းဖို့ပါဝင်တယ်လို့တပတ်ကနှစ်ခါဗိုင်းရပ်စ်ဖို့နဲ့လေ့ကျင့်မှုတွေမစခင်မှာအပူချိန်တိုင်းတာတွေလုပ်ဖို့လည်းပါဝင်ပါတယ်ခင်ဗျာ။ယောဘာဘောလုံးဖွဲ့ချုပ် UEFA ကတော့2019-2020ဘောလုံးရာသီကိုဩဂတ်လမှာအဆုံးသတ်ဖို့စီစဉ်နေတယ်ဆိုပြီးတော့ညင်ညာလိုက်ပါတယ်။ Champions League နဲ့ Europa League အပါအဝင် 2019-2020 ဘောလုံးရာသီကိုဩဂတ်လမှာဆုံးသတ်မယ်ဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကပြောပါတယ
် We have a concrete plan of finishing the European season of course
ကျွန်တော်တို့မှာစိတ်ကူးတာရှိပါတယ်ဒါပေမဲ့ဘယ်ရက်ဖြစ်မယ်ဆိုတာအတည်ပြုနိုင်မှုကတော့ UEFA အမှုဆောင်ကော်မတီအစည်းအဝေးပြီးဆုံးမှဆုံးဖြတ်နိုင်မှာပါအခုလက်ရှိအနေအထားဆိုရင်တော့ဥရောပဘောလုံးပွဲရာသီကိုဩဂုတ်လမှာပြီးမယ်လို့ကျွန်တော်ပြောနိုင်ပါတယ်အမှန်ပြီးဝဲတော်တော်များများကတော့ပြီးအောင်ကစားကြမယ်ထင်ပါတယ်ပြီးအောင်ဆက်မကစားကြတဲ့သူတွေကတော့ဒါကသူတို့ဆုံးဖြတ်ချက်ပါအဲ့ဒီနိုင်ငံတွေအနေနဲ့ကတော့ဥရောပပြိုင်ပွဲတွေကစားမယ်ဆိုရင်ခြေစစ်ပွဲတွေဝင်ရမှာဖြစ်ပါတယ
်ဗိုင်းရပ်စ်ကြောင့်ဘောလုံးပွဲတွေကိုမက်လာကလေးကရနာထားခဲ့တာဖြစ်ပြီးတော့ပြင်သစ်နဲ့နယ်သာလန်ကတော့စက်မကစားတော့ပဲမက်ဘီပွဲတွေကိုဖျက်လိုက်ပြီးတော့ဂျာမနီကတော့ပြီးခဲ့တဲ့စနေနေ့မှာပြန်ပြီးတော့စတင်လိုက်တာဖြစ်ပါတယ်တခြားဘောလုံးသတင်းတွေကိုကြည့်ရမယ်ဆိုရင်တော့အင်္ဂလန်ရဲ့ Sports Event လေရန်ကစားသမားဒယ်လီအာလီရဲ့အိမ်ဓမြတိုက်ခံခဲ့ရပါတယ် နာမည်အပိုင်းမှာရှိတဲ့သူ့ရဲ့အိမ်ကိုဓမြနဲ့ရောက်ဝင်လာပြီးတော့ပစ္စည်းတွေကိုလူသွားတဲ့အတွက်လက်ဝယ်ရည်နာတွေပါဝင်ပစ္စည်းတွေတော်များပါသွားပြီးတော့တံခိုးအပြင်တော့ဒေါ်လာသိန်းချီရှိတယ်ဆိုပြီးတော့လည်းပြောပါတယ်။သူနဲ့သူ့ရဲ့မွေးစားအကူရဲ့နောက်ထပ်နှစ်ယောက်ရဲ့အိမ်ထဲမှာဖဲကစားနေတုန်းမှာဓမြနှစ်ယောက်ကဓာတ်ကင်ဝင်လာပြီးတော့ပစ္စည်းတွေလူသွားခဲ့တာပါ။ထိုးချိတ်ခံရလို့မျက်နှာမှာဒဏ်ရာအနည်းငယ်ရပေမဲ့စေယုံတရားလောက်တဲ့အထိတော့မဖြစ်ခဲ့ဘူးဆိုပြီးတော့ဆိုပါတယ်။ဘူးချင်းကြီးတော့သမ ्या တွေကိုဖမ်းလို့မမိသေးသလိုဘသူဘွားဆိုတာလဲမသိရသေးဘူးလို့ပြောပါတယ်ညာနယ်လျာလေးရဲ့အိမ်သမ ्या တိုက်ခံရချိန်မှာချယ်ဆီနဲ့အင်္ဂလန်တိုက်ဆမ်လူဟာဆန်အိုဒွိုင်းကတော့အဖမ်းခံလိုက်ရပါတယ်မြို့သမီးတယောက်နဲ့စကားများပြီးတဲ့နောက်အဖမ်းခံရတာလို့ဗြိတိန်ရဲ့စန်းသတင်းစာကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချယ်ဆီသင်ဘက်ကတော့အုံပြအမှတ်ချက်ပေးပြောဆိုဖို့ရည်စုံခဲ့တယ်လို့လည်းသိရပါတယ်ညာဖော်မြူလာ1ကားမောင်းပြိုင်ပွဲတွေဘက်မှာတော့အီတလီကနာမည်ကြီး Ferrari အသင်းကစိန်ကကာလို့စိုင်းကိုခေါ်ယူလိုက်တယ်ဆိုပြီးတော့ကြီးညာပါတယ် Ferrari အသင်းက Formula 1ကားမောင်းချန်ပီယံလေးတင်ဖြစ်မှုတဲ့ Sebastian Vettel ဟာအခုနှစ်ကုန်မှအသင်းနဲ့လမ်းခွဲတော့မှဖြစ်တဲ့အတွက်သူ့နေရာမှာအစားထိုးဖို့ဆိုပြီးတော့ကာလို့စိုင်းကိုခေါ်လိုက်တာဖြစ်တယ်လို့ Ferrari ကမေလ14ရက်နေ့ကကြီးညာပါတယ်စိုင်းက Ferrari နဲ့2021ကနေ2022အထိနှစ်နှစ်စာချုပ်ချုပ်ထားတာပါကလုတ်ဆိုင်သာ2013မှာ Formula 1ကားပြိုင်ပွဲတွေကိုစတင်ပြိုင်ခဲ့တာဖြစ်ပြီးတော့မနစ်ကစပြီးတော့သူဟာ McLaren အသင်းနဲ့လက်တွဲခဲ့တာပါကလုတ်ဆိုင်သာ Formula 1ပြိုင်ပွဲတွေဝင်ပြိုင်တာ၅နှစ်ရှိလာခဲ့ပြီးပြီးတော့ပါမီထူးချွန်ပြီးဒီစနစ်ပိုင်းလဲကောင်းတာကြောင့်သူတို့အသင်းနဲ့လက်တွဲဖို့တင်းတော်ရသူတယောက်ဖြစ်တယ်လို့ Ferrari အသင်းရဲ့ဥက္ကဋ္ဌ Mattia Binotto ပြောကြားလိုက်တာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်
ဒီအမေရိကန်တန်မြန်မာအစီအစဉ်လေးကိုနားဆင်နေကြရတာပါ။အခုဆက်လက်ပြီးတရင်ချင်းချက်ကိုတင်ပြပေးကြပါမယ်။ကိုရိုနာဗိုင်းရပ်စ်တက်ပြည်မှာမရှိမဖြစ်လိုအပ်ချက်တစ်ခုဖြစ်နိုင်ငံတကာတိုင်ဝမ်ကအာဖရိကတိုင်းနဲ့လက်တွဲဆောင်ရွက်ချက်ကိုကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။အာဖရိကတိုင်းမှာကျန်းမာရေးနဲ့စားနပ်ရေးကဖြန့်ဖြူးရေးစနစ်ခိုင်မာစေဖို့ဗဏ္ဍာရေးချက်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံတကာရဲ့ပံ့ပိုးမှုတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ကဒီနေ့ပဲပြောလိုက်တာပါ။ COVID-19 ကရောဂါနဲ့ပတ်သက်လို့အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကနိုင်ငံရေးကစားနေရဆိုပြီးတရုတ်နိုင်ငံကဝေဖန်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့မှုဇင်းညစ်နဲ့တုံ့ပြန်မှုတွေပေါ်လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဩစတြေးလျနိုင်ငံကဦးဆောင်တိုက်တွန်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းကမ္ဘာတဝန်းကရောဂါပြန့်နှံ့မှုတွေတရုတ်နိုင်ငံကိုအပြစ်ဖို့ထားတာပါ။ကရောဂါကိုတုံ့ပြန်ဆောင်ရမှာကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့ဆောင်ရွက်ချက်တွေကိုတရားလွတ်လပ်တဲ့အပြည့်အဝပြန်လည်သုံးသပ်မှုတွေလုပ်ဖို့မနေ့ကဆုံးဖြတ်ချက်ချခဲ့တဲ့ပုံမှာတော့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမေးစပိန်ကကြေဆိုပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့ဆော့ဗိုက်တီထုတ်ပြန်ချက်အရ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်ကူးစက်သူစုစုပေါင်း193ဦးရှိပါတယ်။ဆော့ဗိုက်မှာတက်ခွဲတည်ပြုထားတဲ့လူနာရေးတွေကရောဂါပိုးကင်းစင်သူ104ယောက်ရှိတယ်လို့လည်းဖော်ပြထားတာပါ။အာဖရိကစူပါဆိုင်ကလုန်းမုန်တိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်တိုက်ခတ်နေတဲ့အတွက်လူပေါင်း26သိန်းလောက်ပေးလို့ရပြောင်းရွှေ့ပေးနေရပါတယ်။တနအီကိုလေတိုက်နှုန်း105မိုင်လောက်ရှိနေတဲ့အန်ဖန်မုန်တိုင်းကြောင့်ဒီနေ့နဲ့မနေ့ကမှမြန်မာနိုင်ငံနေရာတော်များမှာမိုးချီပြီးလေပြင်းတိုက်ခတ်နိုင်တယ်လို့ကမ်းရိုးတဲ့ဒေသတွေမှာရာသီဥတုဆိုးဝါးနိုင်တယ်လို့လည်းသတိပေးထားပါရဲ့။စူပါဆိုင်ကလုန်းမုန်တိုင်းအန်ဖန်အနေနဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကကမ်းရိုးတဲ့ကျွန်းပေါ်ကရာနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပေးလို့ရပြောင်းရွှေ့ပေးထားပါတယ်။အင်အားပြည်မုံနဲ့ဝင်ရောက်လာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကဘာရှန်ချာကျွန်းမှာရှိနေကြတဲ့ဒုက္ခသည်တွေကိုမုံနဲ့အရေးပေါ်ကိုလိုနီစခန်းတွေကိုပြောင်းရွှေ့ပေးထားတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတို့ကပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ။ပို့ထူးနေညာဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်ချိန်နည်းရယူမြန်မာရေးစီစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ယူစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာThis program has come to you from the Voice of America, Washington.